သနာတော်နှစ်2553နှစ်ခောဇာတက္ကရာ1391ခုနှစ်တပေါင်းလ15ရက်ရန်ကုန်တိုင်းမယံကံမြို့နယ်သာသနာ့ဝန်ကြီးဌာနသာသနာတော်ထွန်းကားပြန်ပွားရေးဦးစီးဌာနသံဃာသီရိဗိမ္မာတော်အတွင်ဆင်းကျင်းပပြုလုပ်အပ်သည့်ဓမ္မသဘင်အခမ်းအနားဝယ်မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာစေမိဘများနှင့်ကုတင်ဆိုးတို့အားယေရှု၏ဒေါ်လာခင်မိသားစုကိုကျော်သိန်းဆေးဆိုင်မင်္ဂလာစေဤအမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောပဋိစ္စသမုပ္ပါဒ်ကိုပဋ္ဌာန်းနည်းဖြင့်လေ့လာသုံးသပ်ခြင်းအပိုင်းနှင့်တရားဒေသနာတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရွှေဘုံတော်သခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကုံကိုအာယုံပြုကားတည်ကျူဖတ်ဆိုအပ်သောဝန္ဒနာပနာမအာသီတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါကောတိဟိပိယမမေယံကာလံကရုဏတော်တိဒုက္ကရာဏိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတ္တာယောနာထောဝိနိယအမြာစွာတတ္တဝါဤချမ်းသာစီပါလိုလာတောင်းတအကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကမ္ဘာကုန်ဒီဟိပိဂရေကဘာအရေးအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မိညာရေကတိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးငါအတိတော်ကရဏိယောသာတဲ့ချစ်လက်အင်္ဂါမိတ္တကြီးမှသမိသာနှင့်တထာဇနီစွန်ញင်းဤဟုကျက်သီထပွဲငါးသက်အစုအလွန်ခဲ့ရင်သောမူရကိုကရုဏတော်ဖျားဖြစ်ရန်ဤတန်ကျုပ်ကိုအာထုတော်မူရသည်ဖြစ်၍ခေရလက်ချင်းမျက်လုံးအသက်ဆုံးလည်းနှလုံးစိတ်ဝံကိုရောဤပြမှန်းင်းတို့ကတော်ဘဝဒါနချိန်ခံများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတ္တတ္တဝါများယင်ဝဲတာကဲ့သို့တနာချိခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝါဤချမ်းသာစီးပွားလွန်လာတောင်းတကုန်ပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယုသည်ပြောင်းပြောင်းမံကိုလျော၍ကရောယုကျူရှိခိုးခြင်းသည်အတုဘဝတုစင်စစ်မတွေဖြစ်ပါစေတည်းသာယ
ုသာယုပဋိစ္စသမုပ္ပါဒ်ကိုပဋ္ဌာန်းနည်းဖြင့်လေ့လာသုံးသပ်ခြင်းသင်္ခါရပစ္စယဝိညာဏမနေ့ကအဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာဆိုတဲ့ကိလေသာကိုအကြောင်းပြုပြီးတော့ကုသိုလ်အကုသိုလ်လို့ဆိုတဲ့သင်္ခါရကံတရားတွေသင်္ခါရလို့ဆိုတဲ့ကုသိုလ်အကုသိုလ်ကံတရားတွေဖြစ်ပေါ်တည်ရှိနေမှုဒီနေရာမှာအဝိဇ္ဇာနဲ့အကုသိုလ်နဲ့သဘောတူညီမှုရှိတော်လည်းပဲအဝိဇ္ဇာနဲ့ကုသိုလ်နဲ့ဟာသဘောမတူဘူးတဘာဝချင်းကွဲပြားခြားနားပြီးတော့ဒီလိုအကျိုးပြုနိုင်သလားလို့မေးစရာရှိတဘာဝချင်းမတူဘဲနဲ့အကျိုးပြုတာတွေအများကြီးရှိတယ်ပေါ့မျိုးစေ့လေးတစ်ခုအပင်ပေါက်အောင်သူမျိုးစေ့နဲ့အလားတူမတူတဲ့ရေကလည်းပဲအကျိုးပြုတာရှိတယ်။သူမျိုးစေ့နဲ့အလားတူမတူတဲ့မြေကြီးကလည်းမျိုးစေ့လေးပင်ပေါက်အကျိုးပြုတယ်ပေါ့ နောက်တစ်ခုကြည့်မယ်ဆိုလို့ရှိရင်သက္ကဝိညာဉ်လို့ဆိုတဲ့မြင်သိစိတ်ကလေးဖြစ်ပေါ်ဖို့ရာအတွက်အလင်းရောင်လေးကအကျေစုပြုတယ်အဲ့ဒီအလင်းရောင်လေးနဲ့သက္ကဝိညာဉ်စိတ်ဆိုတာတဘာဝအပြင်တူညီမှုမရှိဘူးအဲ့လိုတူညီမှုမရှိတာတွေကအကျိုးပြုတယ်ဆိုတာလောကမှာအထင်ရှားရှိနေတယ်ပေါ့ဒါကြောင့်မတူညီတဲ့အကုသိုလ်မတူညီတဲ့အကုသိုလ်တရားကဘယ်လိုလုပ်ပြီးတော့ဆန့်ကျင်မဲ့ဖြစ်တဲ့ကုသိုလ်တရားမျိုးဖြစ်ပေါ်စေနိုင်သလဲဆိုတာအဲ့ဒါကိုဥပနိဒယတတ္တိတို့အာရမဏတတ္တိတို့ဆိုတဲ့ပဋ္ဌာန်းနည်းဖြင့်နားလည်သဘောပေါက်ကြရတယ်ပေါ့ဒီကနေ့ပဋိစ္စသမုပ္ပါဒ်မှာသင်္ခါရပစ္စယဝိညာဏလို့ကံကိုပရိစ္ဆေသဘောပတ်မှာမြတ်စွာဘုရားကသင်္ခါရဆိုတဲ့အမည်နဲ့ဟောထားတာ။ရှင်းပိုင်းအနေနဲ့သင်္ခါရအမည်နဲ့ဟောထားတော့လေ။နောက်ပိုင်းကြတဲ့အခါဘဝပစ္စယဇာတိဆိုပြီးဘဝဆိုတဲ့နာမည်နဲ့လည်းဟောပြန်တယ်ပေါ့။လူလောကမှာတတ္တဝါတွေမှာကံတရားဟာဘလောက်အရေးပါတယ်ဆိုတာကိုသင်္ချာသိစေကံတရားနဲ့ကိလေသာဟာတွဲဖက်ပြီးတော့တတ္တလောကကြီးတစ်ခုလုံးကိုချန်လယ်မောမှန်နေတယ်ဆိုတာဟာအမတန်မှသင်္ချာသိစေလို့ဖြင့်မြတ်စွာဘုရားသခင်ကိုရောမြတ်ကကိလေသာနဲ့ကံကိုနှမျိုးနှမျိုးတွဲဖက်ပြီးတော့ပရိစ္ဆသဘောပတ်မှာရှင်းထားတာကံကိုသင်္ခါရလို့ဟောတဲ့ကံကိုပဲဘဝလို့ခေါ်တယ်အဲ့တော့ဘဝဟာနှမျိုးရှိသည့်အတွက်ကြောင့်ဥပပတ္တိဘဝကမ္မဘဝကံကထုတ်လုပ်လိုက်တဲ့ခန္ဓာကြတော့ဥပပတ္တိဘဝလို့ခေါ်ပြီးတော့ကံတရားကိုတော့ကမ္မဘဝလို့ဒီလိုထပ်ပြီးတော့ခွဲခြားပြီးတော့ကြီးကြရပြန်တယ်ပေါ့သူတို့ဘဝပစ္စယဇာတိဆိုတဲ့စကားလုံးမှာဘဝဆိုတာဥပပတ္တိဘဝကိုဆိုလိုတာမဟုတ်ဘဲနဲ့ကံကိုပဲဆိုလိုတယ်ဆိုတာအထက္ခရာအကျမ်းကနေမှရှင်းလင်းဖော်ပြထားတာရှိတယ်ဘဝဂာမိကံမဘဝကိုပို့ဆောင်ပေးတဲ့ကံသို့မဟုတ်ဘဝကိုပြစ်ချပေးတဲ့ကံမျိုးဒီနေရာမှာဘဝလိုပဲတုံးလိုက်တယ်ပေါ့ဘုရားဘာသာဖြစ်ဖို့ရာအတွက်အခြေခံအားဖြင့်ဘာလို့အပ်တယ်လဲဆိုတာကိုဒါနဲ့ဆက်ဆက်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ကံနဲ့ကံရဲ့အကျိုးကိုလက်ခံဖို့လိုအပ်တယ်ကံတရားကိုလက်မခံဘူးကံတရားကိုလက်ခံလိုက်တာနဲ့တပြိုင်နက်ကံရဲ့အကျိုးကိုလည်းလက်ခံမိတာဖြစ်တယ်ပေါ့ကံတရားကိုလက်မခံဘူးကံရဲ့အကျိုးလက်မခံဘူးဆိုလို့ရှိရင်ဘုရားဘာသာဖြစ်ဖို့အခြေခံမရှိဘူးလို့ပြောတာဒါပရိစ္ဆေသမုပ္ပါဒ်မှာကံတရားရဲ့အရေးပါမှုကြောင့်နှစ်နေရာနှစ်ဌာနမြတ်စွာဘုရားကသင်္ခါရပစ္စယဝိညာဏဘဝပစ္စယဇာတိဒီလိုဟောတာအဲ့ဒီမှာဒုစရိုက်၁၀ပါးမှာပြတဲ့အခါမှာမနောကံမှာမိစ္ဆာဒိဋ္ဌိဆိုတာပါဒုစရိုက်၁၀ပါးတဲ့မနောကံအရာမှာတမ္မာဒိဋ္ဌိလို့ပါအဲ့ဒီမှာမိစ္ဆာဒိဋ္ဌိဆိုတာဘာကိုပြောတာလဲလို့ဆိုလို့ရှိရင်ကံကိုညှင်းပယ်တဲ့အယူဆတရားကိုမိစ္ဆာဒိဋ္ဌိလို့ပြောတာဒါကြောင့်မလို့နတ္ထိကဒိဋ္ဌိအနေနဲ့ဖွင့်ဆိုပြီးတော့ထားတယ်နတ္ထိကဒိဋ္ဌိဆိုတာတိုက်ရိုက်အားဖြင့်ကံရဲ့အကျိုးကိုညှင်းပယ်တာနတ္ထိဒိဏံနတ္ထိယိဋ္ဌံနတ္ထိဟုတံလူရတ္တနာပူဇော်ရာပတ္တရာလက်ဆောင်ပေးတာဆိုတဲ့ဒါနကောင်းမှုရဲ့အကျိုးတွေကိုလက်မခံတာဒါတည်းကံကိုလက်မခံတဲ့သဘော ကံကိုလက်မခံဘူးနတ္ထိဒုက္ကဒဒုက္ကဒနံကမ္မနံဖလံဝိပါကောကောင်းစွာပြုအပ်မကောင်းသဖြင့်ပြုအပ်တဲ့ကုသိုလ်ကံအကုသိုလ်ကံတွေရဲ့အကျိုးဆိုတာမရှိဘူးလို့ကံကိုညှင်းပယ်အဲ့ဒီကံကိုညှင်းပယ်တဲ့မိစ္ဆာဒိဋ္ဌိရှိနေလို့ရှိရင်ကံကိုညှင်းပယ်တဲ့အတွင်းရှိတဲ့ပုဂ္ဂိုလ်တယောက်ဟာကောင်းရသူကလေးမရောက်နိုင်ဘူးတဲ့ဒါကြောင့်မို့လို့အဲ့ဒီမိစ္ဆာဒိဋ္ဌိကိုတက္ကာဝရဏကောင်းရသူကလေးကိုတားမြစ်နိုင်တဲ့အမြင်လို့ဒီလိုစာပေကျမ်းကမှာဆိုဒီမနောကံအရာမိစ္ဆာဒိဋ္ဌိဆိုတာတက္ကာယဒိဋ္ဌိလို့ဘာလို့ပြောတာမဟုတ်ဘူးတက္ကရာဒိဋ္ဌိဆိုတာကသောတာပန်ဖြစ်မှာဖယ်ရှားလို့ရတယ်။အဲ့တော့တက္ကရာဒိဋ္ဌိရှိနေပေမဲ့လို့ကံကံရဲ့အကျိုးကိုလက်ခံတဲ့ပုဂ္ဂိုလ်ဆိုရင်ကောင်းရသူကလေးကိုရောက်နိုင်တယ်ပေါ့။တက္ကရာဒိဋ္ဌိကိုအခြေခံအားဖြင့်တတင်ကတခဏဖယ်ရှားနိုင်တာကတော့နာမရူပပရိစ္ဆေဒဉာဏ်နဲ့ဖယ်ရှားအကျိုးမဲ့ဖယ်ရှားတာကြတော့သောတပတ္တိမင်းနဲ့မှဖယ်ရှားလို့ရတယ်ပေါ့အဲ့တော့ဘုရားဘာသာဖြစ်ဖို့အရေးကြီးတယ်ပါတော့ဆိုရင်ကံကိုလက်ခံဖို့အရေးကြီးတယ်ကံကိုညှင်းပယ်တယ်ကံရဲ့အကျိုးကိုညှင်းပယ်ပြီဆိုလို့ရှိရင်ဘလို့နည်းနဲ့မှဘုရားဘာသာမဖြစ်နိုင်ဘူးအခြေခံအားဖြင့်ဆိုလိုတာဒါဝိနည်းကျမ်းဂန်ထဲမှာမြတ်စွာဘုရားကဘာသာအယူဝါဒကွဲပြားတဲ့သာသနာတစ်ခုမှာဝင်ရောက်ပြီးတော့သာသနာဝန်ထမ်းလှုပ်ထားတဲ့ပုဂ္ဂိုလ်တယောက်ဟာဘုရားမြတ်စွာရဲ့သာသနာတော်တဲ့ယဟန်အဖြစ်ဝင်ရောက်ခြင်းနဲ့ဆိုလို့ရှိရင်လေးလာဆောင်ဆိုင်ပြီးအကဲခတ်ခြင်းကိုခံရလေးလာတိုင်တိုင်ချမှတ်ထားတဲ့ကျင့်ဝတ်စည်းကမ်းကိုလိုက်နာပြီးတော့စောင့်ကြည့်တာကိုခံရဆိုလိုတာလေးလာဆိုင်ရအညတ်ဒိဋ္ဌိယပရိဝါဒလို့ခေါ်တယ်သင်တန်းပေးထားတဲ့အပိုင်းပေါ့လေးလာဆိုင်ခံထားပြီးတော့အယူဝါဒတွေနဲ့ပတ်သက်ပြီးတော့ကဲခတ်ဆန်းသက်ပြီးလေ့ကျင့်ထားတဲ့လေးလပြည့်တဲ့အခါကျမှကျင့်တတ်ပြီဆိုရင်ရံပြုတ်ပေးနိုင်တယ်လို့ဒီလိုဆိုထားအဲ့ဒီပညာချက်ဟာကံနဲ့ကံရဲ့အကျိုးကိုလက်ခံတဲ့ကမ္မဝါဒီပုဂ္ဂိုလ်တွေဆိုလို့ရှိရင်အဲ့လိုလေးလဆောင်ဆိုင်ပြီးတော့ဆန်းသက်ခံတဲ့အတိုင်းအတာတစ်ခုလုပ်เสียရမလိုဘူးတဲ့ချက်ချင်းသာသနာဘုံကိုလုပ်တယ်ကျမ်းခံကိုပြုတယ်အဲ့ဒါကိုထောက်ထားလိုက်မယ်ဆိုလို့ရှိရင်ကံကိုလက်ခံရဖို့ဟာဘုရားဘာသာဖြစ်ဖို့အတွက်တကယ်အခြေခံကောင်းကြီးတစ်ခုလို့ဒီလိုယူဆတာ။ဘုရားမြတ်စွာဘုရားဟောတဲ့တရားတွေဟာလည်းပဲအကြောင်းနဲ့အကျိုးကိုဟောတယ်။အဲ့ဒီအကြောင်းနဲ့အကျိုးဆိုတဲ့အထက်မှာကိရိတာဆိုတာလည်းအကြောင်းတစ်ခုပဲ။ကံဆိုတာလည်းအကြောင်းတစ်ခုပဲ။အကြောင်းတွေကတခုတည်းမကဘူးမြောင်များစွာအကြောင်းပေါ်မြောင်များစွာဟောကြားထားတာဖြစ်တယ်အဲ့ဒီအကြောင်းတွေထဲမှာအရေးပါတဲ့အကြောင်းကတော့ကိလေသာနဲ့ကံဟာအရေးပါတယ်ပေါ့တဏှာဝုကလွတ်ဖို့ဆိုတာလည်းပဲဒီအကြောင်းနှစ်ယောက်ဒီအကြောင်းနှစ်ပါးတည်းကကိလေသာကိုပယ်ဖြတ်ဖို့အမတန်မှအရေးကြီးတယ်ကိလေသာဆိုတဲ့အဖို့သည်ဟဲရမှကံဆိုတာအကျိုးပေးလို့ရတယ်။ကိလေသာရဲ့အကူအညီမရဘဲနဲ့ကံတစ်ခုတည်းကနေမထုံလုံနိုင်ဘူးတဲ့။ဟုတ်တာပေါ့။မျိုးစိတ်ကလေးဟာသူ့ဘာသူနေအပင်မပေါက်ဘူးလေ။မြေနဲ့ရေနဲ့ထိတွေ့ပေးလိုက်မှမြေရဲ့အကူအညီရေရဲ့အကူအညီအဲ့ဒါပါလာမှမျိုးစိတ်ကအပင်ကိုဖြစ်ပေါ်စေတယ်။ထို့တူပဲကံတရားဟာ တိတိတန်တန်ကံကြီးရှိနေမယ်ကိလေသာရဲ့အကူမပါဘူးဆိုလို့ရှိရင်ထိုကံတရားသည်အကျိုးဆုံးတရားကိုပေးစွမ်းနိုင်ခြင်းမရှိဘူးတဲ့ဒီသဘောကိုသိဖို့အမတန်မှအရေးကြီးတယ်ဒါကြောင့်မို့ဝတ်သုံးပါးထဲမှာကမ္မဝေါကိလေသာဝေါဝိပါကဝေါသို့မဟုတ်ကိလေသာဝေါကမ္မဝေါဝိပါကဝေါလို့ဆိုရတဲ့မှာဘယ်ဟာကိုဖယ်ရှားရမှာလဲလို့ဆိုရင်ကိလေသာကိုဖယ်ရှားကိလေသာကိုဖယ်ရှားလိုက်တာနဲ့တကြိုင်နဲ့ရှိနေတဲ့ကံတရားတွေဟာအလုံးမဖြစ်တော့ဆွမ်းဆောင်နိုင်မှုမရှိတော့ဘူးတကယ်တော့ကံဆိုတာကိလေသာကိုဖယ်ရှားရင်ကံတွေအကျိုးမပေးလို့သာကံကိုဖယ်ရှားတယ်လို့ပြောနေကြတာကံဆိုတာဖယ်ရှားလို့မရဘူးလို့ဒီလိုပြောဘာဖြစ်လို့တော့ဆိုတော့လှုပ်ထားပြီးသားကိစ္စတစ်ခုမလှုပ်ဘူးလို့မပြောလို့မရဘူးလှုပ်ပြီးသားဆိုတာပြီးခဲ့ပြီလေပြီးခဲ့တဲ့အရာတစ်ခုကိုဘယ်သူပြင်လို့ရမှာရှိမှမရှိတော့လှုပ်ပြီးဖြစ်နေပြီပြီးပြီးသားဖြစ်နေပြီးပြီးသားဖြစ်နေတဲ့အရာဘယ်လိုမှပြန်ပြီးတော့ယူလို့ရတဲ့အရာမဟုတ်တော့ဘူးဒါကြောင့်မို့ကံဆိုတာဖယ်ရှားဖြစ်လို့မရဘူးဖယ်ရှားပြစ်လို့ရတာကကိလေသာကိလေသာကုန်လို့ရှိရင်ကံကုန်တယ်ဒါမှမဟုတ်ကိလေသာနိရောဓကမ္မနိရောဓောကိလေသာတွေခြုံငိမ့်သွားမှကံတရားဟာအလုံးမဖြစ်တော့တာငြိမ့်သွားတာအဲကံတရားဟာသိရှိနားလည်ဖို့အလွန်တရာအရေးပါတယ်သို့သောအရာရာကအတိတ်ကလုပ်ခဲ့တဲ့ကံကြောင့်ပဲလို့အစွန်းရောက်ကမ္မဝါဒမျိုးကြတော့မိစ္ဆာဒိဋ္ဌိလို့ခေါ်ပြတယ်။အဲ့ဒါကိုပုပ္ပိကတဟေတုဒိဋ္ဌိ။အရင်ကလုပ်ခဲ့တဲ့အခုဘဝဖြစ်နေတဲ့ဒုက္ခဒုက္ခဆင်းရဲချမ်းသာခံစားရမှုဘဝအတွေ့အကြုံမှန်သမျှအရင်ကလုပ်ခဲ့တဲ့ကံကြောင့်လို့တတ္တမတ်ထဲဆွတ်မှတ်လို့ရှိရင်သဘောဝေကတာဟိတုဒိဋ္ဌိလို့ခေါ်တယ်အဲ့ဒါကမ္မဝါဒအစွန်းရောက်သွားတဲ့သဘောတစ်ခုပဲမြတ်စွာဘုရားကဘယ်အရာမှအစွန်းရောက်လို့အစွန်းရောက်တာကိုလည်းမခံဘူးဒါကြောင့်မို့မြတ်စွာဘုရားကမစ္စည်းမပฏิပလာအကောင်းမင်းဖြစ်စေလွန်သွားလို့ရှိရင်အဆုံးဖြစ်တာပဲအဲ့တော့အရာရာကံကြောင့်သာလို့ဒီလိုပြောမယ်ဆိုရင်အခြားအကြောင်းတရားတွေကိုညှင်းပယ်ရာရောက်တယ်။အခြားတရားတွေကိုညှင်းပယ်လိုက်တာနဲ့တပြိုင်နက်မှန်ကန်တဲ့အတွေ့မဟုတ်တော့ဘူးမှားရွံ့တဲ့အတွေ့အခုဖြစ်သွားတယ်။ဆိုပါစို့လောကမှာလူတွေယောဂရတယ်။လူဘဝရောက်လာတဲ့အခါမှာယောဂဖြစ်တယ်။နာစည်းချောင်းစိုးဖြစ်တယ်။အစွန်းရောက်ကံမသမားကအေးနာစည်းချောင်းဆိုးဖြစ်ရတာအတိတ်ကအကုသိုလ်ကံကြောင့်ငါနာစည်းရတယ်ငါချောင်းဆိုးရတယ်ဒီလိုယူလို့ရှိရင်ပစ္စုပန်အကြောင်းတရားကိုသူမျက်ကွယ်ပြုရရောက်တယ်တကယ်တော့သူနာစည်းတာချောင်းဆိုးတာအေးမိလို့ပဲပစ္စုပန်အကြောင်းတရားကဘာလို့ဆိုလို့ရှိရင်ဆန့်ကျင်ဘက်အေးထံကိုမခံနိုင်လို့ပဲအဲ့ဒါဟာအကြောင်းတရားခန္ဓာကိုယ်ရဲ့တွန်းလှန်နိုင်တဲ့ယာတိဥဒ္ဓုကိုခုခံနိုင်တဲ့စွမ်းအားရောကြနေမတည့်တဲ့ယာတိဥဒ္ဓုကြောင့်မိမိမှာယောဂတစ်ခုဖြစ်တယ်ဒါဟာအကြောင်းပဲဒီအကြောင်းကိုလည်းလက်ခံရမယ်လို့ပြောတာနော်အဲ့ဒါကိုလက်မခံဘဲနဲ့နေမယ်ဆိုလို့ရှိရင်ဒါအစွန်းရောက်ကမ္မဝါဒဖြစ်သွားတယ်သို့သောဘဝတစ်ခုမှာကံကအရေးပါတယ်ဆိုတာတော့သိကြတယ်ကံဟုမူလသံဗုဒ္ဓတို့ဟောပြသည်မှာအရင်သာဒီအဓိကအကြောင်းတရားအနေနဲ့ကံကိုတော့လက်ခံအောင်သို့သောကံဉာဏ်ဝိရိယလို့ဆိုတဲ့အတိုင်ဉာဏ်ရည်ဉာဏ်သွေးရှိလို့လုံလဝိရိယရှိလို့ကောင်းကျိုးချမ်းသာတွေရနိုင်တာကံကြီးရဲ့အကျိုးတရားတသက်မဟုတ်ဘူး ညာရဲ့ဆွမ်းဆောင်မှုလည်းအတိမပြုရမယ်ဝီရိယလည်းဆွမ်းဆောင်မှုအတိမပြုရမယ်ဒီလိုဆုံးလို့ရပါဘူးဒါကြောင့်မလို့ကံတရားနဲ့ပတ်သက်ပြီးတော့စัจจနာနာလည်းဘူးအခြေခံအားဖြင့်ဘုန်းကြီးတို့တွေဘဝတစ်ခုစလာရတာဟာကံတရားကြောင့်ဆိုတာတေချာအခြားဘယ်အရာကမှမလုံနိုင်တာကံကအဓိကဆန်းဆောင်မှုပေးသွားတယ်အဲ့ဒါကိုသင်္ခါရပစ္စယဝိညာဏတမုံဘဝပစ္စယဇာတိဘယ်နေရာမှာဟောရသဗျာဟောတဲ့တရားတွေဟာတစ်ခုနဲ့တစ်ခုဆန့်ကျင်မှုမရှိပါဘူးတတ္တဝါတို့ရဲ့အကျိုက်အစ္ဆာတရားလိုက်ပြီးတော့စကလုံးလေးတွေကြောင်းလဲပေးတာမျိုးလို့ရှိတယ်ပေါ့အင်္ဂုတ္တရနိကေတိကနိဗ္ဗာန်မှာဘဝတုတ်တန်ဆိုတာတုတ်တန်တုတ်ရှိပထမဘဝတုတ်နဲ့ဒုတိယဘဝတုတ်အဲ့ဒီတုတ်မှာဘဝနဲ့ပတ်သက်ပြီးတော့ရှင်အနန္ဒကမေးခွန်းထုတ်ထားတယ်အရှင်ဘုရားတဲ့အများကဘဝဘဝနဲ့ပြောနေကြဘဝတစ်ခုကဘယ်လိုအတိုင်းတာကြောင့်ဘဝတစ်ခုရရှိလာနိုင်ပါသလဲဆိုတာမေးခွန်းတစ်ခုမေးထားတာရှိအဲ့ဒီမေးခွန်းရဲ့အဖြေအချုပ်မြတ်စွာဘုရားကံကိုပဲခေါ်တာပဲအကျိုးတရားကိုရင့်ကျက်စေတတ်တဲ့ကံတရားမရှိဘူးဆိုရင်ဘဝဆိုမဖြစ်နိုင်ဘူးတဲ့အကျိုးပေးဖို့ရင့်ကျက်လာတဲ့ကံတရားကိုအမိပြုမှသာလဲဘဝဆိုတာဖြစ်လာတယ်အဲ့ဒီတုတ်တံမှာမြတ်စွာဘုရားဟောထားတဲ့ဥပမာလေးကဘဝတစ်ခုအစပြုလာတဲ့အခါမှာကံရဲ့ဆွမ်းဆောင်မှုဘယ်လိုဥပမာပေးထားလဲကံမံခိတံကံဟာမြေလွန်တဲ့အလားတရတူတယ်ဝိညာဏံဘီဇံပရိသရေဝိညာဉ်စိတ်လေးကမျိုးစေ့နဲ့အလားတရတူတယ်တဏှာတဏီဟောပေတံမှုတဏလေးကရေနဲ့အလားတရံတူတယ်အစိဓာတ်နဲ့အလားတရံတူတယ် white chart ပေါ့ဒီဥပမာပြည့်ပြည့်စုံစုံတစ်ခုပြောထားတာအပင်တစ်ခုပေါက်လာတယ်ဆိုလို့ရှိရင်ဘာရှိရမြေရှိရမယ်ရေရှိရမယ်မျိုးစိတ်ရှိရဒီသုံးမျိုးအဲ့သုံးမျိုးပေါင်းစုံလာလို့ရှိရင်ပင်ပေါက်တာဒါမှန်တယ်ဘဝတစ်ခုမှလည်းပဲထုတ်တူပဲမြေနဲ့အလားတရံတူတဲ့ကံဆိုတာရှိရမယ်မျိုးစေ့နဲ့အလားတရံတူတဲ့ပရိသေစိတ်ရေအစေးနဲ့အလားတရံတူတဲ့အတွေ့အတာဓာတ်တွေပေါင်းစပ်ပြီးတော့ဘဝတစ်ခုရရှိလာတယ်လို့လို့ပြောဒီနေရာမှာစဉ်းစားစရာကကံမံခိတံကံကိုမြေလွာသဖွယ်ထားတာအကယ်၍ကံမရှိဘူးဆိုလို့ရှိရင်ဝိညာဏလို့ဆိုရက်တည်မျိုးစိတ်လေးပေါက်မှာပုံရှိတယ်တည်မျိုးစိတ်လေးပေါက်လာနိုင်တယ်အောင်မရှိဘူးကံပေါ်မှာအမိပြုတ်ပြီးတော့ဘဝတစ်ခုအစားပြုတ်တယ်ဆိုတာဘာမှအခြေပြုတ်စရာမရှိသေးဘူးခြေပြုတ်စရာမရှိတဲ့အချိန်ကံတက်တက်ကိုသာအမိပြုတ်ကြရတာဒါကြောင့်မို့ကံဟာမျိုးစေ့နဲ့အဲတရေမျိုးမြေလွန်နဲ့လာသရံတူတယ်လို့ဒီလိုခေါ်တာကံမှန်ခိတ္တကံဆိုတဲ့မြေလွန်ပေါ်မှာတရေဆိုတဲ့မျိုးစေ့လေးဝိညာဏလို့ဆိုရင်မျိုးစေ့လေးပေါ်လာတယ်အဲ့ဒီမျိုးစေ့လေးရှင်သန်းအောင်တွေ့တာမှုလေးကနေပြီးတော့ရေဆွဖြန်းပေးတယ်ဆိုတဲ့ကလေးပေးတယ်အမြဲတမ်းထင်ရှားတဲ့ဥပမာနဲ့မြတ်စွာဘုရားကအဲ့ဒီတုတ်တံမှာဟောတာပါရှိပရိသတ်သူဥပမာလူတွေရဲ့ပရိသရေစိတ်လေဟာကံနဲ့ဆက်သွယ်ပြီးတော့မှဖြစ်ပေါ်လာတယ်သ သင်္ခါရပစ္စယဝိညာဏလို့ဒီလိုခေါ်တာ။ကဲဒီနေရာမှာသကလုံးလေးတွေရဲ့အဓိပ္ပာယ်ကိုကြည့်ကြရအောင်။မနေ့ကအကျဉ်းအဖြစ်ပြောထားခဲ့တယ်။သင်္ခါရလို့ဆိုတာဒီနေရာမှာကံကိုပြောတာ။ဘာဖြစ်လို့ကံကိုသင်္ခါရလို့ခေါ်တယ်လဲလို့ဆိုရင်ဖန်တီးတတ်လို့ဖြစ်ပေါ်တတ်ဖြစ်ပေါ်စေတတ်လို့သင်္ခတံအဘိသင်္ခရောတိတိသင်္ခါရဖန်ဆင်းလို့ရတဲ့ယုတ်တည်နံတွေကိုဖန်ဆင်းပေးတယ်ဖန်ဆင်းတယ်ဆိုတာဆောက်လုပ်ပေးတာဖြစ်ပေါ်စေတာထုတ်လုပ်တာဒီလိုဆိုလို့အေဒီနီယာမှာသင်္ခါရဆိုတာကုသကံနဲ့အကုသကံဒီနှစ်ခုရည်ညွှန်းပြီးတော့ပြောတယ်အကုသကံက12မျိုးကုသကံဆိုတဲ့နေရာမှာတန်တရာအကြောင်းရှင်းပြတာဖြစ်တော့ကြောင့်လက်လန်းမမီတဲ့လောကုတ္တရာကုသိုလ်လောကုတ္တရာစိတ်တွေအထက်မပြောဘူးလောကီကုသိုလ်ကိုအထက်ပြောလို့ရတယ်။ဒါကြောင့်မို့ဘိမသင်ထားတဲ့ပုဂ္ဂိုလ်တွေကျတော့မဟာကုသိုလ်စိတ်ကာမဝဆရာကုသိုလ်စိတ်က၈ခုဇန်တရားနဲ့ပတ်သက်လာတဲ့ရူပဝဆရာကုသိုလ်စိတ်က၅ခုအရူပဇံနဲ့ပတ်သက်လာပြီးတော့အရူပကုသိုလ်စိတ်က၄ခုခုလောကီကုသိုလ်၁၈ခုလို့ဒီနေရာမှာအဲဒီ၁၈ခုမှာရှင်တွဲတဲ့စေတနာအကုသိုလ်၁၂ခုမှာရှိတဲ့အကုသိုလ်စိတ်၁၂ခုနဲ့ရှင်ပြီးတော့ဖြစ်ပေါ်လာတဲ့စေတနာစွမ်းအားစေတနာကိုဒီနေရာမှာသင်္ခါရလို့ပြောတယ်စေတနာဟာတကယ်တော့လေစေတနာတတ္တသူကြည်တတ္တဖြစ်လို့မရဘူး။ဘာကြောင့်သူ့ကိုစေတနာလို့ခေါင်းစဉ်တတ်ရသလဲ။ဘာကြောင့်ကံလို့ခေါင်းစဉ်တတ်ရသလဲဆိုရင်စေတနာတွေကအင်းအားအလုံးကိုသူကစုပေးတဲ့သဘောရှိတယ်။ခုခေတ်စကားနဲ့ပြောမယ်ဆို organizer တဘာဝတရားတွေကိုစုစည်းပေးတယ်သူကစုစည်းပေးလိုက်လို့ရှင် energy ဆိုတာရစွမ်းရည်တတ္တိယသူကိုယ်တိုင်ကလည်းစွမ်းဆောင်မှုရှိတယ်အခြားသဘာဝတရားတွေလည်းစွမ်းဆောင်မှုရှိတော့စွမ်းအားတွေပေးဒါကြောင့်မို့စေတနာကိုအင်္ဂလိပ်လိုပြန်တဲ့အခါ volition လို့ပြန်လေးရှိတော့လေတကယ်ပြန်မှုသင်္ခါရ stimulation လို့ stimulationအလုံးရဲ့စွမ်းအားတွေထက်လာအောင်စုစည်းပေးတဲ့သဘောအဲ့လိုစုစည်းပေးနိုင်ပြီးစွမ်းအားတွေစုမိသွားတာကြောင့်မို့လို့ဘာတွေပေါ်လာလို့ဆိုရင်စိတ်ကတွေးမှုဆိုတဲ့မနောကနှုတ်ကထုတ်ပြောမှုဆိုတဲ့ဝစီကကိုယ်ဒီလက်ရောက်ဆောင်ရွက်မှုဆိုတဲ့မနောကဆိုတဲ့သဘောတရားတွေပေါ်လာအဲ့ဒီလှုပ်ရှားမှုတွေကမ္မဆိုတာပြုလုပ်မှုတွေပေါ်လာအဲ့ဒီပြုလုပ်မှုတွေပေါ်လာစေတတ်လို့စေရနာကိုကမ္မလို့ခေါ်လိုက်တာအလုံးကမြင်လို့ရတာတော့စိတ်ရဲ့လှုပ်ရှားတွေးခေါ်မှုနှုတ်ရဲ့ပြောဆိုမှုကိုယ်တိလက်ရောက်ဆောင်ရွက်လုပ်ကိုင်မှုဆိုတဲ့အဲ့ဒီအမှုတွေဟာတော့ဒါကမ္မပဲကမ္မဆိုတဲ့စကားလုံးကအမှုပြောတယ်။အဲ့ဒီပြုလုပ်မှုတွေတသက်ကိုမဆိုလိုပဲနဲ့အဲ့ဒီပြုလုပ်မှုတွေရဲ့နောက်ွယ်ကနေပြီးဒီပြုလုပ်မှုတွေကိုဖြစ်ပေါ်စေအောင်ဘယ်သူကဆွမ်းဆောင်နေတယ်လဲဆိုရင်စေတနာကဆွမ်းဆောင်နေတာလေ။ဒါကြောင့်မလို့ဒီစေတနာလေးကိုကမ္မလို့လည်းခေါ်တယ်။ဖန်တီးတတ်လို့သင်္ခါရလို့လည်းခေါ်တယ်။ဘဝတစ်ခုသေဆောင်သွားတတ်လို့ဘဝလို့လည်းခေါ်တယ်ပေါ့ပရိစ္ဆေသဘောပဲလောကမှာလူတွေနေစင်နေအမြကြံတွေးနေတဲ့ကိစ္စတွေနှုတ်ကထုတ်ပြောနေတဲ့ကိစ္စတွေကိုယ်တိလက်ရောက်လုပ်ကိုင်နေတဲ့ကိစ္စတွေဘယ်သူရဲ့တွန်းအားလဲလို့ဆိုရင်ဟောဒီစေတနာရဲ့တွန်းအားတွေပဲသဘာဝတရားတွေကိုစုပေးလိုက်တဲ့အခါကျတော့အင်အားတွေတက်လာအင်အားတွေတက်လာလို့လုံဆောင်မှုတွေထင်ရှားလာတယ်ပေါ့ င်ရှားလာတဲ့အတွက်ကြောင့်ကောင်းကျိုးဆိုးကျိုးဆိုတာတွေဖြစ်ပေါ်လာတယ်ပေါ့ဒီလောက်ရကိုအမိပြုတ်ပြီးတော့ကောင်းကျိုးဆိုးကျိုးဆိုတာဖြစ်ပေါ်လာအဲဒီသင်္ခါရဆိုတဲ့ကံတရားလေးဟာလောဘဒေါသမောဟဆိုတာတွေကဥဆောင်သွားလို့ရှင်မကောင်းတဲ့ကံဖြစ်တယ်အလောဘအရောဒအမောဟစားတဲ့တရားတွေကဥဆောင်သွားလို့ရှင်ကောင်းတဲ့စေတနာကောင်းတဲ့ကံဖြစ်လာကုသိုလ်ကံအကုသိုလ်ကံလို့ကံ2မျိုးတစားခွဲပြားခြားနာလာတယ်ပေါ့အဲ့ဒီခွဲပြားခြားနာလာတဲ့ကံတရားတွေဟာသူတို့ရဲ့စွမ်းအားတတ္တိအလိုက်ဝိညာဏဆိုတဲ့စိတ်တွေကိုဖြစ်ပေါ်စေတယ်ပေါ့ဒီနေရာမှာဝိညာဏဆိုတာတမန်အယတ္တာတွေမြန်မာပြည်မှာဝိညာဉ်ဆိုလို့ရှိရင်တော့ဝိညာဉ်ကောင်တို့လက်ပြကောင်တို့သွားတတိယလက်လူတွေမမြင်ရတဲ့လောကကိုလည်းဝိညာဉ်လောကလို့တချို့ပြောကြတယ်အဲ့ဒါတွေနဲ့ရောထွေးပြီးတော့ရရှိလဲเสียရှိဘူးဒီနေရာမှာဝိညာဏဆိုတာဘာကိုပြောတာလဲဆိုတော့အသိစိတ်လေးကိုပြောတာအဲ့ဒီစိတ်ကလေးကစိတ်တဆိုတဲ့အတုံးလိုပဲစိတ်တနဲ့အလားတရံတူတဲ့အတုံးတစ်ခုကဝိညာဏတခါတရံကြတော့မနလို့ဒီလိုသုံးတာရှိတယ်ဒါမှမဟုတ်သုတ်တန်တစ်ခုမှာဓာတူတူပဲလို့ရသော်ပြားကယံစိတ်တံတမနောယံဝိညာဏယံမနောတံဝိညာဏဒီလိုသုံးတာလားရှင်စိတ်တရဲ့မနရဲ့ဝိညာဏရဲ့ဓူတူပဲလို့အဲ့တော့ဝိညာဏဆိုတဲ့စကားလုံးကဝိဆိုတာမတူထူးခြားတဲ့အနေအားဖြင့်ညာနာကသိတာဘသူနဲ့မတူတာတော့လို့ဆိုရင်ပညာသိတဲ့အသိနဲ့လည်းမတူဘူးစိတ်ထဲကမှတ်ပြီးတော့သိတဲ့ပညာသိနဲ့လည်းမတူဘူးတဲ့ပညာသိပညာသိတွေနဲ့မတူထူးခြားတဲ့အသိရှိတဲ့သဘောတရားလို့ဒီလိုဆိုလို့တယ်ပေါ့စိတ်ထဲကသိတဲ့အသိဟာအာရမဏဝိသနာတိတိဆိုတဲ့ဝိချုပ်စကားအရာကဝိသနာတိမတူထူးခြားဆိုတာသိတယ်ဆိုတာကောက်ချက်ချတော့ဘာလို့ဆိုရင်အာယုန်တစ်ခုကိုတတိမူမိတာအာယုန်ကိုရယူတာကိုဒီလိုဆိုလိုတယ်ပညာအနေနဲ့သိတာလည်းမဟုတ်ဘူးစိတ်ထဲကမှတ်ထားတဲ့ပညာသိအနေနဲ့သိတာလည်းမဟုတ်ဘူးတဲ့ပညာသိပညာသိတို့နဲ့ထူးခြားတဲ့အသိရှိတဲ့သဘာဝတရားတစ်မျိုးကိုဝိညာဏလို့ခေါ်တယ်ဣတိဝိညာဏဆိုတဲ့တရားတစ်ခုဟာနေရာလိုက်လို့ကောက်ယူတဲ့တရားဓမ္မအနေထားချင်းမတူဘူးခန္ဓာနဲ့ဆက်ဆက်လာတဲ့အခါကျတော့ဝိညာဉ်နဲ့ခန္ဓာခန္ဓာနဲ့ဆက်ဆက်ပြီးပြောတဲ့ဝိညာဏကျတော့စိတ်မှန်သမျှကိုဝိညာဏလို့ခေါ်တယ်အလုံးပြီးတော့မှသင်ထားတဲ့ပုဂ္ဂိုလ်တွေကျတော့စိတ်89 classify လုပ်ထားတာ89ဆိုတာစိတ်89ရှိတယ်အကျယ်ဆိုရင်121ပါးရှိတယ်အဲ့ဒီစိတ်89စိတ်အမျိုးအစားပေါင်း89သို့မဟုတ်121အဲ့ဒီစိတ်အမျိုးအစားအားလုံးကိုခြုံငုံပြီးတော့ဝိညာဉ်နဲ့ခန္ဓာလို့ခေါ်တာအဲ့ဒါသို့သောသင်္ခါရပစ္စယဝိညာဏံကြတော့အဲ့ဒီ89မျိုးလုံးကိုဆိုလိုတာမဟုတ်တော့ဘူးဒီကြာသူ့နေရာနဲ့သူစကလုံးအတိတ်တွေကယူရတယ်ဟောဒါစကလုံးတွေရဲ့လူတွေရဲ့ပြောတဲ့စကလုံးတွေရဲ့အာနယ်ချက်လို့ပြောမှာပေါ့စကလုံးတွေထပ်မထွန်းတော့ဝိညာဏဆိုတဲ့စကလုံးတွေဟာတနေရာမှာယူဆတဲ့အနေထားတမျိုးရှိတော့လဲနောက်တနေရာမှာတမျိုးရှိပြုံးအဲ့တော့ဒီနေရာမှာဝိညာဏလို့ဆိုတာကြတော့ဘာကိုပြောတာတော့ဆိုကံရဲ့အကျိုးတရားဖြစ်တဲ့ဝိညာဏတွေကိုသာယူရမယ်ဉာဏ်မယူရဘူးလို့ပြော ဲ့ဒါကြောင့်မလို့ဝိပါကဝိညာဏဝိပါကဆိုတာအကျိုးတရားပမာလို့ဝိဘက်နဲ့ခေါ်ကြကာလဝိဘက်နောက်ဘုတ်တဲ့ဝိပါကဆိုတဲ့အဓိပ္ပာယ်ကဘာကိုပြောတာလဲဆိုတာဝိဆိုတာသဘာဝချင်းမတူတဲ့ကုသိုလ်နဲ့အကုသိုလ်ကိုဝိလို့ပြောတာဒီနေရာသဘာဝချင်းမတူတဲ့ကုသိုလ်အကုသိုလ်တို့ရဲ့ပါကရင့်ကျက်ဖြစ်ပေါ်လာတဲ့အကျိုးတရားလို့သဘာဝချင်းမတူတဲ့ကုသိုလ်အကုသိုလ်တို့ရဲ့အကျိုးတရားကိုဝိပါကလို့ခေါ်တယ်အဲ့ဒီဝိပါကအမျိုးအစားအလိုက်ခွဲခြားလိုက်တဲ့အခါကျတော့တန်တရာဝန်းနဲ့ပတ်သက်တဲ့ပဋိစ္စသမုပ္ပါအရာမှာဝိပါက32မျိုးလို့ကျွန်တော်ယူတာလောကီဝိပက်32အဲ့ဒီ32မျိုးကိုသာလဲဒီနေရာမှာသင်္ခါရပစ္စယဝိညာဏဆိုတဲ့နေရာမှာဝိပါကစိတ်32မျိုးကိုဆိုလိုတယ်လို့ဒီလိုမှတ်ရပါတော့ဒီဝိပါကစိတ်32မျိုးဟာကံတရားရှိမှဖြစ်ပေါ်လာတာကံဆိုတဲ့နေရာမှာလည်းပဲဝိတ္တိမကပြောထားတယ်ဥပစိတံကမ္မဘာဝေဝိပါကဘာဝတော်ဥပ္ပစိတကမ္မဆိုတာအကျိုးပေးဖို့အနေထားအထိအားရှိနေတဲ့ကံမျိုးကိုဥပ္ပစိတကမ္မလို့ခေါ်တယ်ကံကလည်းပဲတချို့ကံလေးတွေကအကျိုးပေးနိုင်လောက်အောင်ဆွမ်းဆောင်မှုမရှိဘူးပေါ့တတ္တိမရှိဘူးဒါတော့ထင်ရှားပါတယ်တစ်ပင်ကနေပြီးတော့အသီးလေးတွေသီးတဲ့အခါတချို့အသီးလေးတွေကနုနုနဲ့ကျွေကြသွားအဆီကမရင်သေးဘူးအဆီမရင်သေးလို့ရှင်အပင်မပေါက်နိုင်ဘူးပေါ့ကံတရားတွေမှလည်းထုတ်တူပဲရင့်ကျက်မှုမရသေးတဲ့မပြည့်မစုံမလုံလောက်တဲ့ကံကလေးတွေကြတော့ဥပ္ပစိတကံမှလည်းမခေါ်ဘူးတဲ့အကျိုးပေးနိုင်တော့အင်အားမရှိတဲ့ကံတွေကလည်းအများကြီးပဲသစ်ပင်ကသီးတဲ့အသီးတွေထဲမှာအဆီတိုင်းအပင်ပေါက်နိုင်တာမဟုတ်ဘူးအောင်မြင်တဲ့အစေတာနဲ့အပြပောက်နိုင်တာဖြစ်တယ်။ကံတွေထဲမှာလည်းပဲကံတရားတိုင်းအကုန်လုံးဟာအကျိုးပေးနိုင်စွာမရှိဘူး။ဆိုပါစို့ပဋ္ဌာန်းပစ္စည်းမှာတော့ကမ္မပစ္စယောလို့ခေါ်တဲ့အခါမှာစေတနာမှန်သမျှကိုကမ္မပစ္စယောသဟသတကမ္မအနေနဲ့စေတနာမှန်သမျှကိုကမ္မပစ္စယောလို့ပဲခေါ်တယ်။ဘာဖြစ်လို့လဲဆိုရင်စေတနာမှန်သမျှဆွမ်းဆောင်မှုပေးတာတွန်းအားတွေပေးတယ်အဲ့ဒီနေရာမှာဆိုလိုတဲ့ကံကြတော့အဲ့ဒီကံမျိုးမဟုတ်ဘူးကုသိုလ်စိတ်ထဲမှာဖြစ်ပေါ်လာတဲ့အစေရဏအကုသိုလ်စိတ်တွေနဲ့ရှင်တွဲဖြစ်ပေါ်လာတဲ့အစေရဏကုသိုလ်စိတ်တွေနဲ့ရှင်တွဲဖြစ်ပေါ်လာတဲ့အစေရဏဒီအစေရဏမျိုးကိုသာလဲဒီနေရာမှာကမ္မလို့ပြောတာအခြားဝိဘက်စိတ်တွေနဲ့ရှင်တွဲလာတဲ့အစေရဏတွေရှိသေးတယ်ကရိယာစိတ်တွေနဲ့ရှင်တွဲလာတဲ့စေရနာတွေရှိသေးတယ်။အဲ့ဒီစေရနာတွေကိုတော့အခုဒီနေရာမှာဆိုလိုတဲ့သင်္ခါရပစ္စယဝိညာဏကသင်္ခါရဆိုတဲ့ကံထဲမှာမပါဘူးလို့ဒီလိုမှတ်ယူရမှာပေါ့။ဒါဖြင့်ဘုန်းကြီးတို့တွေဟာနေ့စဉ်နဲ့အမျှလောဘပါတဲ့စိတ်လောဘအခြေခံတဲ့စိတ်ဒေါသအခြေခံတဲ့စိတ်မောဟအခြေခံတဲ့စိတ်သို့မဟုတ်အလောဘအခြေခံတဲ့စိတ်အဒေါသအခြေခံတဲ့စိတ်အမောဟအခြေခံတဲ့စိတ်တွေ ਨੇ နေ့စဉ်နေ့အများကြံတွေးကြတယ်နှုတ်ကပြောဆိုကြတယ်ကိုယ်ထိလက်ရောက်လုပ်ကြတယ်အဲ့ဒီလိုဖြစ်ပေါ်နေဖို့စေတနာဆိုတဲ့တွန်းအားတွေဖြစ်နေတယ်အဲ့ဒီတွန်းအားတွေဟာစိတ်ထဲမှာဆွမ်းဆောင်မှုဖြစ်ပေါ်လာလို့အောင်းအောင်းမြင်မြင်ကြီးဖြစ်ပေါ်လာတဲ့စေရနာတရားတွေဟာသဘာဝအလျောက်ဖ ချစ်ပြီးလို့ရှိရင်တော့သူ့ရဲ့ life span ပေါ့ရပ်တည်နိုင်တဲ့အတိုင်းအတာတစ်ခုတည်းမှာအလုံးအပြည့်စုံသွားတာစိတ်တစ်ခုသဘာဝတရားတစ်ခုရဲ့တက်တန်းဟာအမတန်မှတူတယ်ဖြစ်တည်ပြည့်ဥပတ္တိပင်ဆိုတော့ခဏငယ်သုံးခုပဲရှိတယ်ဖြစ်တဲ့အချိန်ပိုင်းလေးရဲ့ပြတ်သွားတဲ့အချိန်ပိုင်းလေးရဲ့ဖြစ်မှုပြတ်မှုရဲ့ကြားထဲမှာရှိတဲ့အချိန်ပိုင်းလေးရဲ့စဖြစ်တဲ့အချိန်ပိုင်းလေးကိုဥပ္ပန္နလို့ခေါ်တယ်ပြတ်သွားတဲ့အချိန်ပိုင်းလေးကိုဘင်လို့ခေါ်တယ်အဲ့ဒီနှစ်ခုကြားအချိန်ပိုင်းလေးကိုထီလို့ခေါ်တယ်စိတ်ဟာအမတန်မှတူတောင်းသည့်အတွက်ကြောင့်မြတ်စွာဘုရားကစိတ်တရမိုက်ခေါ်တဲ့အခါမှာထီကနာကိုထဲ့တောင်းခေါ်ဘာဖြစ်လို့သိတူလွန်အကြည့်ဒါကြောင့်မို့စိတ်ဟာဘုန်းကြီးတို့တည်းရဲ့တဏ္ဍာမှာစိတ်ကလေးကဖြစ်လိုက်တာနဲ့တပြိုင်နက်သူကအကျိုးတရားတွေကိုထုတ်လုပ်လိုက်တယ်။စိတ်တစားယုတ်ဆိုတာစိတ်ဖြစ်တာနဲ့တပြိုင်နက်စိတ်တစားယုတ်ကတခါတည်းမွေးဖွားမိတာဖြစ်တယ်။ဂျိုင်တူဖြစ်စီတယ်။အဲ့နောက်ထီအောင်သူကစွမ်းအထက်တယ်ဖြစ်တဲ့အခိုက်ဥပခဏမှာစွမ်းအရိထက်တယ်ပေါ့။ဒါကြောင့်မို့စိတ်ဖြစ်လိုက်တာနဲ့တပြိုင်နက်ဆိုင်ရာအကျိုးတစ်ခုဆိုင်ရာယုတ်တရားတစ်ခုကိုသူကထုတ်လုပ်ပြီးသားဖြစ်သွားတယ်။ထုတ်လို့လို့ရတဲ့စိတ်ကအဲ့ဒါလိုပဲထုတ်လို့နေတယ်အဲ့တော့ကောင်းပြီခုနကစေရနာဆိုတာလဲစိတ်နဲ့ရှင်တွဲပြီးတော့ဖြစ်ကြရတာဖြစ်တော့စိတ်တစ်ခုမှစေရနာတစ်ခုတမန်စိတ်တွေမှာရှိတဲ့စေရနာကြတော့စွမ်းအားတလောက်မရှိဘူးကုသိုလ်အကုသိုလ်နဲ့တွဲလာပြီးကုသိုလ်စိတ်အကုသိုလ်စိတ်တွေမှာဖြစ်ပေါ်လာတဲ့စေရနာတွေကြတော့စွမ်းအားတွေထက်လာအရှိန်နေအဟုန်နေ energy တွေရှိတာအဲ့ဒီအရှိန်အဟုန် energy တွေကကံတရားအနေနဲ့ဘုန်းကြီးတို့တို့ရဲ့တဏ္ဍာမှာ accumulate ဖြစ်လာတယ် accumulate ဖြစ်တယ်ဆိုရင်စုမိသွားတယ်ကံတရားတွေဟာဥပစိတာစုဆောင်မိသွားတယ်ဒါဖြင့်စုဆောင်မိတယ်ဆိုရင်စဉ်းစားစရာပေါ့ကံတရားတွေဖြစ်သွားပြီဘယ်နေရာမှာစုနေတယ်လဲစဉ်းစားမေးမြန်းကြည့်မယ်ဆိုရင်အုံနောက်ထဲမှာစုတာလားနှလုံးသားထဲမှာစုတာလားတနေရာမှာစုနေသလားလို့ကံတရားတွေဟာဘယ်နေရာမှာတည်ရှိနေကြသလဲဖြစ်သွားတဲ့ကံတရားတွေဟာဘယ်နေရာမှာတည်ရှိသလားအကယ်၍အုံနောက်ထဲမှာတည်ရှိတယ်ဆိုတာအုံနောက်ဟာယုတ်တရားပဲလူသေးရင်အုံနောက်သေးတော့မှတချို့ဆိုမသေးခင်အုံနောက်သေးသွားတာရှိသေးတယ်။တော့နှလုံးသားထဲမှာကံတရားတွေစုနေတယ်ဆိုလို့ရှိရင်လေ။ဟောဒီနှလုံးဟာနှလုံးသားအစာထိုးလဲလဲလိုက်လို့ရှိရင်ကံတရားတွေဟာအခြေအနေဆိုးသွားနိုင်တာပေါ့။အဲ့တော့နှလုံးသားထဲမှာလည်းပဲဒီကံတရားတွေဟာစုနေတာမဟုတ်ဘူး။ကံတရားတွေရဲ့စွမ်းရည်တက်တည်တွေကနှလုံးသားထဲရှိတာလည်းမဟုတ်ဘူး။အုံနောက်ထဲမှာရှိတာလည်းမဟုတ်ဘူး။ဘယ်မှာရှိတာလဲလို့မေးမယ်ဆိုလို့ရှိရင်စိတ်တတန်တတိလို့ခေါ်တဲ့စိတ်ဖြစ်စဉ်ကြီးတစ်ခုထဲမှာရှိတယ်ပေါ့။စိတ်ဖြစ်စဉ်ဆိုတာ non stop ဘယ်တော့မှမရဘူး။စိတ်တစ်ခုပြီးရင်နောက်တစ်ခုနောက်တစ်ခုပြီးရင်နောက်တစ်ခုနောက်တစ်ခုပြီးရင်နောက်တစ်ခုစိတ်ဖြစ်စဉ်ကဘယ်တော့မှရပ်သွားတာမရှိဘူး။ရတဲ့အခါနှစ်မျိုးပဲရှိတယ်စိတ်ဖြစ်စဉ်ရပ်ဆိုင်သွားတာနှစ်နေရာပဲရှိတယ်និရောဓသမဘဝင်စားလို့ခိတ္တခဏရပ်သွားတာရှိတယ်အတဉ္ဇတဘုံရောက်သွားလို့ရှိရင်လည်းပဲအတဉ္ဇတဘုံမှာရပ်ဆိုင်သွားတာရှိတယ်ကျန်တဲ့အချိန်မှာဆိုလို့ရှိရင်စိတ်ဖြစ်စဉ်ကဘယ်တော့မှမရပ်ဆိုင်ဘူးတဲ့ဒါကြောင့်မို့လို့ကံတရားတွေက accumulate ဖြစ်တယ်ဆိုတာကံတရားတွေစုမိဆောင်မိဖြစ်လာတယ်ဘယ်မှာစုမိဆောင်တာလို့ဆိုရင်ကိုယ့်ရဲ့စိတ်ဖြစ်စဉ်ထဲမှာစုမိဆောင်တယ်လို့ဒီလိုပြောရအောင်စိတ်အစဉ်ထဲမှာစိတ်အစဉ်ထဲမှာဆိုတာတွန့်အားပေးသွားတာပထမစိတ်ထဲမှာရှိတဲ့စေရနာရဲ့စွမ်းအင်တွေဟာပထမစိတ်ချုပ်ထားတဲ့တည်းကြိုင်နဲ့ဒုတိယစိတ်ဒုတိယစိတ်ချုပ်သွားရင်တတိယစိတ်ထဲတတိယစိတ်ချုပ်သွားရင်သုတ်ထစိတ်အဲ့လိုနဲ့ခုခေတ်စကားနဲ့ပြောရဆိုရင်ဒါ online ပေါ့เนาะခု line နဲ့မှာ စေရနာဒီကံတရားတွေဟာအွန်လိုင်းဖြစ်နေတာလို့ပြောတာအဲ့ဒါလို့အွန်လိုင်းအနေနဲ့ကိုယ့်ရဲ့စိတ်ဖြစ်စဉ်ကြီးတစ်ခုထဲမှာတည်ရှိနေတဲ့သင်္ခါရလို့ဆိုတဲ့ကံတရားတွေဟာဘဝတည်းတစ်ခုကိုအစပြုပြီးတော့ထုတ်လုပ်ပေးနိုင်တာမို့ယသောဘုရားသခင်ကိုရောမြတ်ကသင်္ခါရပစ္စယဝိညာဏလို့ဒီလိုခေါ်တာเนาะအဲ့တော့ဘဝတည်းကိုဘယ်ပုံထုတ်လုပ်တာလဲကံတရားကဘယ်ပုံထုတ်လုပ်တာလဲသူကြည့်စွမ်းဆောင်နိုင်မှုရောရှိရလားလို့ကံတရားကြောင့်ကိုတည်တည်ချာချာလေ့လာလို့ရှိရင်ကံတရားတွေကညောင်များစွာစုမိကြတယ်ဘုန်းကြီးတို့တွေလွန်ခဲ့တဲ့အတိတ်ဘဝတွေကလည်းညောင်များစွာသောကံတရားတွေစုမိကြတယ်ဒီဘဝမှာလည်းပဲညောင်များစွာသောကံတရားတွေစုထားကြတယ်မိမိတို့ရဲ့စိတ်အစဉ်ထဲမှာကံတရားတွေဟာဖြစ်နေပျောက်သွားတာမဟုတ်ဘူးဘယ်ကံတရားမှပျောက်သွားတာမရှိဘူးပျောက်သွားတာမရှိဘူးဆိုပေမဲ့ပြောစရာလေးတစ်ခုတော့ရှိတာပေါ့ကံတွေမှာလည်းပဲစွန့်ရတတိခြင်းမတူသည့်အတွက်ကြောင့်သူတို့ရဲ့အတိုင်းအတာတွေကလည်းမတူကြဘူးလို့ပြောတာတချို့ကံတရားကစွန့်ရတတိမပြည့်သည့်အတွက်ကြောင့်အကျိုးပေးခြင်းပေးရင်ဒီဘဝမှာပဲပေးတယ်နောက်ဘဝထီအောင်မလိုက်နိုင်တဲ့ကံတရားရှိသေးတယ်အဲ့ဒါကိုဒိဋ္ဌဓမ္မဝေဒနိယကံလို့ခေါ်တယ်ဒီဘဝတည်းမဲ့သူကအကျိုးပေးเสียရှင်ဒီဘဝပဲပေးရမယ်အကယ်၍ဒီဘဝအဆုံးသတ်သွားပြီဆိုရင်သူလည်းအဆုံးသတ်သွားတာပဲ expire ဖြစ်သွားပြီလို့ပြော expire ကိုပဲအဟောတိကံလို့ပြောတာเนาะအဟောတိကံဆိုတာကံအနေနဲ့သာဖြစ်ခဲ့တာဖြစ်သွားခဲ့တာသို့သောအကျိုးတရားအနေနဲ့လာမှာမဟုတ်တော့ဘူးတဲ့ခုခေတ်စကားနဲ့ပြောရင်တော့ expire ဖြစ်သွားပြီပေါ့ဒိဋ္ဌဓမ္မဝေရဏိယကံဒီမြတ်မောဘုရားမှာအကျိုးပေးနိုင်တဲ့စွမ်းရည်တတ္တိရှိတယ်။နောက်ဘဝထီအောင်သူကမပါနိုင်ဘူး။မပါနိုင်သည့်အတွက်ကြောင့်ဒီဘဝအဆုံးသတ်တာနဲ့တပြိုင်တည်းသူကအဟောတိကံ expire ဖြစ်သွားတယ်လို့ခေါ်တာ။တခါဥပပိစ္ဆဝေရဏိယကံလို့ဆိုတာဒီဘဝကသေပြီးရင်နောက်ဘဝမှာသူကအကျိုးပေးနိုင်တဲ့တတ္တိကနောက်ဘဝမှာရှိတယ်။သူအကျိုးပေးရမယ့်အချိန်ကဒုတိယဘဝဖြစ်တယ်။သို့သောကံမကောင်းအကြောင်းမလားလို့သူ့ရဲ့ဥရဲ့ကံကနေအကျိုးပေးသွားရင်သူမပေးနိုင်ဘူးပေါ့ဘောလုံးလေးတွေမှာကနန်းရေးပြီးတော့ဖြီးဖွင့်တာတွေ့ဝူးရပါလိမ့်အပေါက်ကလေးကျဉ်းကျဉ်းတစ်ခုနဲ့ဖွင့်ထားပြီးတော့ကနန်းမျိုးစုံရေးထားတဲ့ဘောလုံးကလေးတွေလှည့်ပြီးတော့ထုတ်လိုက်တဲ့အခါဘယ်နံပါတ်ထွက်မယ်ဆိုတာမသိနိုင်ဘူးအဲ့ဒါလိုပဲကံဒီမြောင်များစွာတဲ့ကနေပြီးတော့ဒီဘဝအဆုံးသတ်တသွားတဲ့အခါဒုတိယဘဝမှာဘယ်ကံကအခွင့်အရေးရပါအောင်လဲဆိုတာမသိဘူးအဲ့တော့ကံတစ်ခုကအခွင့်အရေးရသွားရင်ကျန်တဲ့ဥပပိစ္ဆဝေရဏိယကံကအခွင့်အရေးမရတာဒီအများကြီးဖြစ်သွားနိုင်တယ်အဲ့ဒါလို့အခွင့်အရေးမရတော့ဘူးဆိုလို့ရှိရင်အခွင့်အရေးရတဲ့ကံကဒုတိယဘဝမှာဝိညာဏဆိုတဲ့အကျိုးကိုထုတ်လုပ်ပြီးတော့ကျန်တဲ့ကံကတော့ expire ဖြစ်သွားတယ်မလာတော့ဘူးအေးနောက်အပရပရိယဝေဒနိယကံဆိုရဲနောက်တစ်မျိုးရှိသေးတယ်ဇောနဲ့သတ်မှတ်ပြီးတော့ပြောတာပေါ့ဒီကံတွေကအပရပရိယဝေဒနိယကံဆိုတာကြတော့သူကတတိယဘဝကနေပြီးတော့ဘဝတန်လျာအဆုံးသတ်သည့်အထိအောင်ဆိုလိုတာကတန်လျာတည်းရှိနေသမျှလို့ဒီလိုပြောတယ်ဒီကံကတော့ဘယ်တော့မှ expire မဖြစ်ဘူး။သူ expire ဖြစ်တာယန္နာဖြစ်ပြီးတော့ဘဝအဆုံးသတ်သွားပြီဆိုရင်တော့ expire ဖြစ်သွားပြီပေါ့။အဲ့ဒါကအပရပရိယ။ပါဠိတော်လေးစကားနဲ့ပြောမယ်ဆိုရင်အပရပရိယယ။အပရဆိုတာနောက်တစ်ခုဖြစ်တဲ့ပရိယယအလှဲ့အချိန်အခွင့်အလှဲ့။ဒီဘဝဆိုတဲ့အလှဲ့လည်းမဟုတ်ဘူး။ဒုတိယဘဝဆိုတဲ့အလှဲ့လည်းမဟုတ်ဘူးတက်လျော်တဲ့အချိန်ဆိုတဲ့အလှဲ့လို့ပြောတာသူ့အလှဲ့ကသူက waiting list သဘောမျိုးပဲမြဲတမ်းဆောင်ဆိုင်နေမှာပဲသူကတော့သူက ready ပဲအကြောင်းတရားတွေနဲ့ပေါင်းစုံမိတာနဲ့တပြိုင်တည်းအကျိုးတရားကိုထုတ်လုပ်မယ် ူကြီးတော့ထုတ်လို့လို့မရဘူးတဲ့ကံတရားဒါကြောင့်မို့လို့အချိန်အကတ္တနဲ့ပြောမယ်ဆိုလို့ရှိရင်ဒိဋ္ဌဓမ္မဝေရဏိယကံကလည်းပဲဒီဘဝဆုံးသတ်သွားရင် expire ဖြစ်တယ်ဟောဒီကံဖြစ်သွားတယ်ဥပပိစ္စဝေရဏိယကံကလည်းဒုတိယဘဝရောက်သွားတာနဲ့ဟောဒီကံဖြစ်သွားနိုင်တယ်အပရပရိယာယဝေရဏိယကံလို့ရဟန္တာဖြစ်ပြီးပြိနိဗ္ဗာန်သုတိပြိနိဗ္ဗာန်ဆံလိုက်တာနဲ့တပြိုင်နက်ဘဝဆိုတာအဆုံးသတ်သွားသည့်အတွက်ကြောင့်သူလည်းအဲ့ဒီကြတော့မှ expire ဖြစ်သွားတယ်ပေါ့အဲ့ဒါကိုအတိုင်းအတာတစ်ခုနဲ့ပြောပြတဲ့ကံတရားတွေပေါ့နော်အဲ့ဒီကံတရားတွေကဝိညာဏဆိုတဲ့အကြောင်းအကျိုးတရားကိုအခွင့်အခါတင်နိုင်တင်နိုင်အကျိုးထုတ်လုပ်တယ်အဲ့ဒီလိုအကျိုးထုတ်လုပ်တဲ့အခါမှာထုတ်လုပ်တဲ့အချိန်ကနှစ်ချိန်ရှိတယ်ဘယ်ချိန်မှာထုတ်လုပ်တုံးဆိုဘဝတစ်ခုအစပြုတဲ့ပရိသေရီကာလမှာထုတ်တာတစ်ခုပရိသေရီပြီးတဲ့နောက်မှာဘဝဆက်လက်တည်ရှိနေတဲ့အချိန်အသက်ရှင်နေတဲ့မြတ်ကာလပတ်လုံးပိုတိဆိုတာဆက်လက်ဖြစ်ပေါ်နေတဲ့အချိန်ပိုင်းမှာထုတ်လုပ်တာတစ်ခုသာလို့ပြောရင်ပရိသေရိအခါနဲ့ပိုတိအခါပေါ့ပရိသေရိအခါဆိုတာဘဝတစ်ခုအစပြုတဲ့အချိန်ပိုင်းကလေးပိုတိအခါဆိုတာအစပြုပြီးတဲ့နောက်သိဆုံးသည့်အထိအချိန်ပိုင်းလေးအဲ့ဒီနှစ်ခုမှာကံတရားတွေကအကျိုးတရားကိုခုသင်္ခါရဆိုတဲ့တရားကဝိညာဏလို့ဆိုတဲ့အကျိုးစိတ်တွေကိုဖြစ်ပေါ်စေတယ်တဲ့ဒါလို့ပြောတာဖြစ်ပေါ်စေ။အဲ့တော့ပဋိစ္စသမုပ္ပါဒ်မှာမြတ်စွာဘုရားကသင်္ခါရပစ္စယဝိညာဏံလို့ဒီလိုဟောထားတာပဋ္ဌာန်းဤနဲ့သုံးသပ်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ပဋ္ဌာန်းကဘလို့ဟောလို့စကလုံးပဲပြောင်းထားတာပဲတထက်သေးပဲပဋ္ဌာန်းကြတော့မြတ်စွာဘုရားကဥပနိတယပစ္စည်းမှာဘလို့ဟောထားတော့ဆိုကုသလံကံမံဝိပါကတဥပနိတယပစ္စေနပစ္စယောကုသကံသည်ဝိပါကလို့ဆိုတဲ့အကျိုးတရားကိုဥပနိတယသတ္တိနဲ့ကျေစုပြုပါလေအမတန်မှအားကောင်းတဲ့ကုသကံဆိုင်ရာအကျိုးတရားတွေကိုဥပနိတယသတ္တိနဲ့ကျေစုပြုဥပနိတယဆိုတာဒီနေရာမှာပကတုပနိတယအနန္တရဆိုတာလည်းမဟုတ်ဘူးအာရမဏဆိုတဲ့အနေထားလည်းမဟုတ်ဘူးအင်းအားကောင်းတဲ့ပကတပြုလုပ်တာလို့အင်းအားကောင်းတဲ့မိယာတစ်ခုအနေနဲ့ကျေးဇူးပြုတယ်လို့ဟောဥပနိတယတတ္တိနဲ့ကျေးဇူးပြုတာကံကနေဝိပဿနာကိုဖြစ်ပေါ်စေတာဟာဘယ်စွမ်းရည်တတ္တိကိုကျေးဇူးပြုတယ်လဲဆိုတာပဋ္ဌာန်းကြတော့တတ္တိပါထဲဟောတယ်ပရိစ္ဆသမုပ္ပါကြတော့သင်္ခါရပစ္စယဝိညာဏံလို့ဒီလောက်ပဲဟောတယ်။ဘဝပစ္စယဇာတိလို့ဒီလောက်ပဲဟောတယ်။ဟောပဋ္ဌာန်းဟောတဲ့အခါကျတော့ကုသလံကမ္မံဝိပါကတဥပနိတယပစ္စေနပစ္စယအကုသလံကမ္မံဝိပါကတဥပနိတယပစ္စေနပစ္စယကုသကံကပဲဖြစ်ဖြစ်အကုသကံကပဲဖြစ်ဖြစ်အကျိုးတရားတွေကိုဥပနိတယတတ္တိနဲ့ကျေစုပြုတယ်ကံတရားရှိလို့အကျိုးတရားတွေရှိနေရတယ်လို့ဒီလိုဆိုလိုတာကံတရားရှိလို့အကျိုးတရားတွေရှိနေထို့တူပဲကမ္မပစ္စည်းကြတော့ရသော်ပြားကဘယ်လိုဟောရုံဆိုလဲကုသလာကုသလံကမ္မံဝိပါကဏံခန္ဓာနံကတ္တတာသရူပနံကမ္မပစ္စေနပစ္စယောကုသလာကုသလံကမ္မံကုသိုလ်အကုသိုလ်ကံဟာဝိပါကဏံခန္ဓာနံဝိပ္ပနာမခန္ဓာဝိပ္ပနာမခန္ဓာတွေအားကမ္မပစ္စေနပစ္စယောကမ္မတ္တတိနဲ့ကျေစုပြုပါတယ်လို့ဒီလိုဟောတယ်အဲတော့ကုသိုလ်အကုသိုလ်ကံဟာဝိပါကလို့ဆိုတဲ့ဝိညာဏကိုသာကျေစုပြုတာမဟုတ်ဘူးကတ္တတာသရူပနံလို့ကမ္မစာယုတ်တွေကိုလည်းကျေစုပြုသေးတယ်ကံစားရုပ်တွေကိုလည်းထုတ်လုပ်ပေးသေးတယ်။ဒီနေရာမှာတော့ပရိစ္ဆေသမုပ္ပါဒ်မှာတော့မြတ်စွာဘုရားကသင်္ခါရပစ္စယဝိညာဏံလို့ပဲဟောထားတယ်။ရုပ်တွေကိုထုတ်လုပ်တဲ့အကြောင်းကိုဒီနေရာမှာမဟောဘူးเนาะ။ဘာဖြစ်လို့မဟောတာတော့ဆိုလို့ရှိရင် ဝိညာဏကိုဥတည်ထားဝိညာဏပစ္စယနာမရူပံလို့ခေါ်တဲ့အခါကျတော့အဲ့ဒါပါလာတယ်ဝိညာဏရှိလာတာနဲ့တကြိုင်နဲ့နာမရူပတွေဖြစ်လာတဲ့ဆွဲထဲမှာဒါကြောင့်မို့ပဋ္ဌာန်းနဲ့ပရိစ္ဆသဘောပတ်စွာတထထဲပါပဲပဋ္ဌာန်းကစွန့်ရတ္တိကိုဓမ္မတ္တိကိုဖော်ပြတယ်ပရိစ္ဆသဘောပတ်ကြတော့အကြောင်းတရားနဲ့အကျိုးတရားနှမျိုးကိုပဲရှင်းတယ်တစ်ခုနဲ့တစ်ခုဆက်သွယ်မှုရှိတာလေးတော့ပဲရှင်းတယ်ပေါ့အဲ့တော့ကုသိုလ်ကံအကုသိုလ်ကံတရားတွေကအကျိုးတရားတွေကိုထုတ်လုပ်ပြီးဆိုတဲ့အခါမှာဘုန်းကြီးတို့ဘဝမှာဘယ်လိုပဲပုံစံဘယ်ပုံပဲနည်းနဲ့ထုတ်လုပ်သလဲကံတရားတွေကအကျိုးတရားကိုထုတ်လုပ်တယ်ဆိုတဲ့အချိန်မှာလူတွေကဘဝတစ်ခုအဆုံးတတ်တော့မယ်ကိုဖြတ်တန်းလာတဲ့ဘဝမှာကောင်းတာတွေလည်းလုပ်ကြတယ်ဆိုးတာတွေလည်းလုပ်ကြတယ်နောက်ဆုံးအချိန်ကလေးရောက်လာပြီဆိုလို့ရှိရင်အဲ့ဒီအကောင်အဆိုးတွေကိုလုခဲ့တဲ့အကောင်အဆိုးတွေကအရေးတစ်ဖွဲမိမိရဲ့စိတ်ကိုလွှမ်းမိုးပြီးတော့ပေါ်လာတတ်တယ်ဒါသိကြပါ့ဖွယ်တရားမှုမှုအချိန်ရောက်လာပြီဆိုလို့ရှိရင်ကိုလုခဲ့တဲ့လောရတေကပြန်ပြီးတော့အိမ်မက်ထဲမှာလိုလိုတကယ်ပဲမြင်ရတာလို့စိတ်အစဉ်မှာလွှမ်းမိုးပြီးတော့ပေါ်လာနိုင်တယ်။အဲ့လိုလွှမ်းမိုးပြီးတော့ပေါ်လာတတ်တာဟာ၃မျိုးရှိတယ်ပေါ့။ကိုလုခဲ့တဲ့ကံအာယုံကတစ်ခု။ကမ္မနမိတ်ဆိုတဲ့ထိုကုသိုလ်ကံအကုသိုလ်ကံကိုလုတဲ့အချိန်လုံးကပတ်ဝန်းကျင်အခြေအနေတွေကတစ်ခု။ဂတိနမိတ်ဆိုတာနောင်ဘဝဖြစ်ပေါ်လာမဲ့အယိတ်နိမိတ်တွေကြွတင်မြင်နေတာတခုပေါ့သုံးခုရှိအဲ့ဒါကိုကံကမ္မနိမိတ်ဂတိနိမိတ်လို့ပြောတယ်တော့သေကဏီပုဂ္ဂိုလ်မှာဒီသုံးမျိုးကပေါ်လာတတ်တယ်ပေါ့ကံဆိုတာဘယ်လိုကံမျိုးပေါ်လာလဲလို့ဆိုရင်ဘဝတစ်ခုကိုထုတ်လုပ်တော့မဲ့စွမ်းအားပြည့်တဲ့အခွင့်ရလာတဲ့ကံတရားတစ်ခုပါစိတ်အစဉ်ကိုလွှမ်းမိုးပြီးတော့အဲ့ဒီအချိန်မှာပေါ်နေတတ်တယ်အဲ့ဒါလို့ပေါ်တာလဲဘယ်သူကြောင့်ပေါ်တာလို့ဆိုရင်ကံတရားရဲ့စွမ်းရည်တတ္တိတွေကြောင့်ပဲပေါ်တာပဲဘယ်သူကမှလာလုပ်ပေးတာမဟုတ်ဘူးကံတရားရဲ့စွမ်းရည်တတ္တိနဲ့စိတ်အစဉ်ထဲမှာဒါတွေလာပေါ်နေအဲ့ဒီကံပေါ်နေတယ်ဆိုလို့ရှိရင်ဥပမာမယ်လူတယောက်ဟာစိတ်ဆိုးခဲ့တဲ့ဒေါသနဲ့ပတ်သက်တဲ့ကံဆိုလို့ရှိရင်အဲ့ဒီချိန်မှာအဲ့ဒီစိတ်မျိုးတွေပေါ်လာစိတ်တွေတိုးနေတယ်စိတ်တွေဆိုးနေတယ်အရင်တုန်းကခံစားမှုမျိုးတွေခံစားနေရတာမျိုးဖြစ်လာတယ်။ဟောကောင်းတာတွေလုပ်နေတဲ့ပုဂ္ဂိုလ်အရင်တုန်းကကမ္မထမ်းထိုင်နေတယ်ဖရာကိုအာဝံပြုလို့ဆိုအဲ့ဒီအခြေအနေတွေလာပေါ်တာပဲစိတ်စဉ်ထဲမှာအဲ့ဒီကံအာယုံပေါ်လာတတ်တယ်အဲ့ဒီလိုပေါ်လာတဲ့အခါကျတော့ကမ္မနမိတ်လို့ဆိုတဲ့အခြေအနေconditions of karma ဒါတွေလည်းလာတယ်တရားထိုင်နေတယ်ဆိုတော့အရေးပေါ်လာလို့ရှင်ဘုရားကနေမှတရားထိုင်နေဆိုရင်ဘုရားရုပ်ပွားတော်လည်းပေါ်နေပဲဘုရားကိုစီမီပန်းရေချမ်းတွေဆက်ကပ်ထားတာတွေပတ်ဝန်းကျင်အခြေအနေတွေအကုန်လုံးစိတ်ထဲမှာအိမ်မက်မက်တလို့လာပြီးတော့ပေါ်နေတတ်တယ်အေးမကောင်းတာလှုပ်ထားတဲ့ပုံကိုကျတော့မကောင်းတဲ့အခြေအနေမျိုးတွေလာပေါ်တတ်တယ်ဆိုပါစို့တရိစ္ဆာန်တွေကိုတတ်ဖြတ်နေတယ်ဆိုရင်ဩတရိစ္ဆာန်တွေကိုတတ်နေရတယ်လို့ဒေါသဖြစ်တယ်တရိစ္ဆာန်ကကိုယ်ရံလို့တယ်ကိုယ်ကတရိစ္ဆာန်ကိုတတ်နေတယ်အဲ့ဒီပုံစံမျိုးတွေလာပေါ်တတ်တယ်ပတ်ဝန်းကျင်အခြေအနေတွေကုန်လာပေါ်အဲ့ဒါကမ္မနိမိတ်တွေပေါ်တယ်ခေါ်တယ်ဂတိနိမိတ်ဆိုတာကြတော့ပေါ်ပုံပေါ်နည်းတွေအမျိုးမျိုးပေါ့သို့သော်စာပေကျမ်းကမှရေးထားတာကတော့လူပြည့်ပြန်ရောက်မဲ့ပုဂ္ဂိုလ်တယောက်ဟာအမိဝမ်းရည်ကိုပေါ်တယ်လို့ဒါပေါ်နိုင်တာတခုပြောတဲ့သဘောပါတခြားနေ့နဲ့လည်းဂတိနိမိတ်ပေါ်တယ်လို့ပြောနိုင်တယ်အဲ့ဒီဂတိနိမိတ်ပေါ်တာဘာလဲဆိုတေကဏီအချိန်မှာကုသကောင်မှုလှုပ်ထားတဲ့ပုဂ္ဂိုလ်ဟာတေငယ်ဇောနဲ့မျောသွားပြီဆိုတဲ့အချိန်လေးမှာ အိမ်မထဲလိုလိုဘာတွေပေါ်တတ်တော့လူပြည်ပြန်ရောက်မဲ့ပုဂ္ဂိုလ်ဟာမျိုးတစ်မျိုးရောက်သွားတယ်အိမ်တိုင်တွေ့တယ်အဲ့ဒီအိမ်ပေါ်တက်သွားတယ်ဟောဒါလည်းကတိနိမိတ်ပဲပေါ့အဲ့ဒီအိမ်ပေါ်သူတက်နေရတယ်လို့ပေါ်တယ်အဲ့ဒီအိမ်ကလူတွေကသူ့ခေါ်သွားတယ်လို့ဒီလိုပေါ်တာမျိုးတွေပေါ့ဟေးနတ်ပြည်ရောက်တော့မယ်ဆိုတဲ့ပုဂ္ဂိုလ်ကလည်းပဲနတ်ပြည်ကနတ်သားတွေကသူ့လာခေါ်နေကြတယ်ယထာကြီးနဲ့တင်းခေါ်သွားတယ်ဥယျာဉ်တွေဗိမာန်တွေလည်းသူ့ရောက်သွားတယ်ဆိုတဲ့အနေအထားမျိုးတွေပေါ်လာတယ်ပေါ့ကိုရောက်မဲ့နေရာတွေကိုကြွတင်ပြီးတော့ထင်းအောင်မြင်အောင်ဖြစ်လာတာမျိုးတွေဟာဒါကတိနိမိတ်လို့ခေါ်တယ်တကယ်ကိုမြင်ရတဲ့ကတိနိမိတ်ကလည်းရှိတတ်သေးတယ်ပေါ့တာမန်ပုဂ္ဂိုလ်တွေကတော့မမြင်ရဘူးအဲ့ဒီပြပုံကိုယ်ကမြင်ရဘူးအဲ့ကာယကံရှင်ကိုယ်တိုင်ကတော့တကယ်မျက်စိနဲ့မြင်နေတာကတိနိမိတ်ကတော့ရှိတတ်တယ်ပေါ့အဲ့ဒါမျိုးလည်းရှိဓမ္မိကဥပဒကရဲ့ဝတ္ထုမှာဆိုရင်ဓမ္မိကဥပဒကကြီးဟာအကြည့်ကျေယောဂဝိရဏဖြစ်ပြီးတော့တေဂန်ဒီဆက်ဆက်ရောက်နေတဲ့အချိန်မှာယဟန်နေပြင်ပြီးတော့မဟာသတိပ္ပံတက်ကိုနားနေတယ်အဲ့လိုတရားနာနေတဲ့အချိန်မှာနတ်ပြည်6ထပ်ကနာယထာတွေသူ့အိမ်ဝါရောက်လာပြီးတော့ခေါ်ကြတယ်ကျွန်တော်ယထာနဲ့လိုက်ခဲ့ပါကျွန်တော်တို့ပုံကိုလိုက်ခဲ့ပါနဲ့ဆိုပြီးတော့အလူရဲ့ခေါ်ကြတယ်ပေါ့နော်ခုခေတ်ဆိုင်ကားသမားမြင်လဲသမားတွေကိုနေမှာပေါ့ခေါ်ကြတယ်ယထာစိတ်တို့သင်္ဘောစိတ်တို့အလူရဲ့အဲ့ဒါခေါ်တာလို့ပဲသူတို့ကခေါ်တဲ့အခါယဟန်နေရဲ့မဟာတတိပ္ပံသုတ်ရွတ်ထာကိုနားနေတဲ့တခါကြီးကမပြောတော့ဆိုနေကြပါအောင်ဆိုင်းကြပါအောင်ဆိုင်းကြပါအောင်လို့ပြောသူကတကယ်မြင်နေတာအဲ့ဒါမြင်တာတရားနာရင်သူ့လာခေါ်နေတာအတန်နေလဲကြားဆိုင်းကြပါအောင်ဆိုင်းကြပါအောင်ဆိုတော့ယဟန်တော်တွေကဟာတို့ရခိုင်းတာဖြစ်မယ်ဆိုပြီးတော့ဆက်မရွတ်တော့ဘူးရပ်သွားကြအဲ့ဒီချိန်မှာသူကမျောသွားတယ်ပေါ့ရန်တော်တွေပြန်သွားတော့မှပြန်တတိယလာတဲ့အခါမိသားစုတွေကငိုနေကြဘာဖြစ်လို့ငိုနေကြလဲသူကပြန်လည်လာတော့မေးတယ်ဩခုနကအဖေပဲတန်ဃာတော်တွေပြင့်တရားနာတာရပ်ပါအောင်ဆိုင်းပါအောင်ဆိုင်းပါအောင်ဆိုလို့ကိုတော်တွေပြန်ကြွကုန်ပြီဆိုတော့ငါကိုတော်တွေကိုပြောတာမဟုတ်ဘူးတဲ့လာပြီးတော့ခေါ်နေကြတာဟုတ်ပါနတ်ပြည်ကယထာတွေလာခေါ်နေဟုတ်ပဲမှမမြင်ကြဘူးလားလို့ဆိုသူကမှမမြင်ဘူးသူ့အဖေကြောင်ကရမ်းနဲ့ပြောတယ်ပဲထင်ကြတယ်ပေါ့အေးအဲ့ဒါလို့ဆိုရင်ငါမျက်စိကသေချာမြင်နေတာအဲ့တော့ပြဘယ်ဘုံဟာအကောင်းဆုံးလို့မေးတဲ့အခါဘုရားလောင်းနေနေတဲ့တုတိတဘုံဟာအကောင်းဆုံးပဲဆိုပြီးတော့ပန်းကုံတကုံတောင်းပြီးတော့အဲ့ဒီတုတိတဘုံကနိုင်ထားလှမ်းပြီးတော့ပြစ်ပြီးချိတ်လိုက်တဲ့အခါပန်းကြတော့မြင်ရတယ်အဲ့ကြတော့ယထာကိုတော့မမြင်အောင်ဩအဲ့ဒါဆိုလို့ရှိရင်သူ့မျက်စိနဲ့တကယ်မြင်ရတဲ့ကတိနိမိတ်ပဲပေါ့တကယ်မြင်ရတဲ့အနေအထားတစ်ခုပဲပေါ့ထို့တူပဲအနာဂံဥပဒကစိတ်တသူကျွဲဆိုတဲ့တကားကြီးရတယ်ပဲသင်ယမမှုအချိန်မှာအလုံးမိသားစုကဝိုင်းပြီးတော့နေတဲ့အချိန်မှာနှုတ်ထဲကနေပြီးတော့ပြောတာဘာတွေပြောလို့အေးဒါလည်းပဲမမြဲပါဘူးဒါလည်းပဲမမြဲပါဘူးဒါလည်းပဲမခိုင်မာသေးပါဘူးအမြဲရှိတဲ့အရာမဟုတ်ပါဘူးအဲ့လိုပြောတော့မိသားစုကထင်ဩအဖေတေဂဏီကြောက်လို့ရောင်းနေတာပဲလို့ဒီလိုအောင်းမေးနော်တေဂဏီမှပြောတတ်တယ်အဲ့ဒါဆိုဘေးကလူကအဲ့ဒါရောင်းပြီးတော့ပြောနေတယ်လို့ထင်အဲ့တော့တတိလဲလာတဲ့အခါပြန်မေးတော့ဘာဖြစ်လို့အဲ့ဒါပြောတာတော့ဆိုမဟုတ်ဘူးတဲ့တယောက်တည်းစကားပြောနေမဟုတ်ဘူးတဲ့ဒါနမှလာတယ်နတ်တွေလာတယ်တဲ့လာပြီးတဲ့အခါနတ်တွေကပြောတာအဲတထေးစိတ်ကူးမလွဲနဲ့သူတို့နတ်ဘုံမှာပျော်စရာကောင်းတယ်အဲ့ဒီကိုစိတ်ညွတ်လိုက်အဲ့ဒီစိတ်ညွတ်လိုက်ရင်အဲ့ဒီနတ်ပြည်ကိုရောက်လာမှာအဲ့လိုလားလားပြောကြတာလားလားပြောလို့အေးမင်းတို့ဘုံလည်းမမြဲပါဘူးကွာမင်းတို့ဘုံလည်းမမြဲပါဘူးသာဝရဘုံမဟုတ်ပါဘူးလေအာကပြောတာတဲ့သူတို့နဲ့တကားပြောနေတာဟောဒီလိုဆိုလို့ရှိရင်သူ့ရဲ့ဂတိနမိတ်တွေဟာလည်းပဲထင်းနေတယ်ဆိုတဲ့အဓိပ္ပာယ်ပဲပေါ့ဟောအဲ့တော့ဂတိနမိတ်ထင်ပုံထင်းနည်းတွေကတော့အများကြီးပဲအေးငရဲကြမဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ငရဲမိတွေထင်တတ်တယ်ခွေ ွင်းတဲ့ကြီးတွေထင်တတ်တယ်ကြောက်စရာကောင်းတဲ့လူကြီးတွေကလာပြီးတော့ဆွဲခေါ်သွားတာတို့ဒါမျိုးတွေထင်တတ်တယ်တဲ့ဒါကြောင့်မလို့အေးမျက်လုံးကြီးပြူးပြီးတော့ရုံးကန်ပြီးတည်သွားရင်တော့တည်ကြတာပဲအဲ့ဒါသူ့လာဆွဲခေါ်နေလို့သူလန့်တဲ့သဘောပေါ့နော်အဲ့ဒီလိုတေကန်ဒီအချိန်မှာဆိုလို့ရှိရင်လူတွေကအမျိုးမျိုးမနေ့တုန်းကအမေရိကန်ကနိုင်ငံကလာတဲ့အမျိုးသမီးတယောက်ကသူကနတ်စ်မှာဆေးရုံကြီးတွေမှာတေကန်ဒီအခြေအနေမကောင်းတဲ့လူနာတွေကိုပြုစုဆောင်ရှောက်ရတဲ့နတ်စ်အဲ့တော့လူတွေသေးသေးသွားကြတဲ့အခါမှာသူကအမျိုးစုံမြင်ဘူးတယ်တချို့လူတွေကရုန်းကန်ပြီးတော့တည်သွားတယ်တချို့လူတွေကပြန်လီတိုက်ခိုက်ပြီးတော့တည်သွားတယ်တချို့လူတွေကမျက်လုံးကြီးပြူးပြီးတော့တည်သွားတယ်ကြောက်စရာလန့်စရာမြင်လို့ကြောက်ပြီးတော့တည်သွားတဲ့လူတချို့လူတွေကျတော့ပြုံပြုံလေးနဲ့တည်သွားတာလေဟောလူမျိုးစုံတည်တာတွေကိုသူကအနီးကပ်ပြီးတော့ကြည့်ရအဲ့ဒါတွေကဘာကြောင့်လဲလို့ပေးဘူးတယ်ရဘုရားမန္တာတရားတော်အရကျတော့ခုနပြောတယ်ကံကမ္မနိဂတိနိမိတ်တွေတွေ့နေတဲ့အခါမှာလူတွေရဲ့မျက်နှာအခြေအနေဟာပျော်စရာတွေတွေ့တဲ့အခါကျတော့ပြုံးတာပေါ့နော်ကြောက်စရာတွေတွေ့တဲ့အခါကျတော့မဲ့တာပေါ့ယုံနာခံတာပေါ့အဲ့တော့ကြောက်စရာလန့်စရာတွေတွေ့တယ်ဆိုရင်မကောင်းတဲ့နှမိတ်တစ်ခုပဲပေါ့ပျော်စရာတွေတွေ့လို့ပြုံးပြီဆိုလို့ရှိရင်တော့အဲ့ဒီလူကကောင်းတဲ့ဘုံရောက်တာသိကြတယ်အဲ့ဒါကြောင့်မလို့အဲ့ဒီအချိန်မှာကိုလုံးတဲ့ကံတရားတွေဟာအရေးသက်ဖွယ်မိမိစိတ်ကိုလွှမ်းမိုးပြီးတော့လာတတ်တယ်အဲ့ဒါလို့လွှမ်းမိုးလာပြီဆိုလို့ရှိရင်နောက်ဆုံးစိတ်ကလေးတွေလာအဲ့ဒီအာယုံလေးပေါ်မှာစိတ်ကလေးကကိုင်းညွတ်နေပြီးတော့အဲ့ဒီစိတ်ထဲမှာပေါ်လာတဲ့အာယုံဟာခွာလို့မရဘူးခွာလို့မရဖယ်ပြစ်လို့မရဘူးဘာဖြစ်လို့ဖယ်ပြစ်လို့မရလဲလို့ဆိုရင်အဝိဇ္ဇာကအဲ့ဒီချိန်မှာလွှမ်းမိုးထားလိုက်တယ်စိတ်ကိုလွှမ်းမိုးထားအဝိဇ္ဇာကလွှမ်းမိုးထားပြီးတော့နေတဲ့အချိန်မှာတဏှာဆိုတဲ့အတွေ့အတာကနေပြီးတော့သဘောကျဥပမာမယ်ဆိုတော့မကောင်းတဲ့ဘဝတောင်မှပဲသူကတွေ့တာအောင်တဏှာကနေပြီးတော့တွေ့တာမှုကိုပေးထားအဲ့ဒီလိုတွေ့တာမှုပေးထားလို့ဒီစိတ်အစဉ်လေးဟာဒီအာယုံပေါ်မှာညွတ်နေတဲ့ဆိုတဲ့အချိန်လေးမှာကံတရားကနေဘဝတစ်ခုကိုပြစ်ချလိုက်တယ်တဲ့သုံးခုပေါင်းပြီးတော့အလုံးလုံးတဲ့သဘောပေါ့အဝိဇ္ဇာကအာယုံရဲ့အပြစ်တွေကိုမမြင်အောင်ကွယ်ပေးထားတယ်အမှန်မမြင်နိုင်အောင်ကွယ်ပေးထားတယ်မဟုတ်တာတွေမြင်နေတယ်နော်အရှိတာတွေကိုမြင်နေတယ်အဲ့ဒီမြင်တဲ့အပေါ်မှာတဏှာကညွတ်ကိုင်းစေတယ်တဏှာကညွတ်နေတဲ့အပေါ်မှာကံတရားကနေစီမံပြီးတော့ပြစ်ချပေးလိုက်တယ်ဒါနဲ့ဒီဘဝလည်းအဆုံးသတ်ရောနောက်ဘဝတစ်ခုရောက်သွားတယ်ပေါ့အဲ့တော့ရောက်သွားတယ်ဆိုတော့ဘယ်သူရောက်သွားတာတော့ဆိုဘယ်သူမှရောက်သွားတာတော့မဟုတ်ဘူးအကြောင်းနဲ့အကျိုးပဲเนาะဒီဘဝစိတ်အစဉ်တစ်ခုအဆုံးသတ်သွားတာ ਨੇ တကြိုင် ਨੇ ကံတရားကဖန်တီးလိုက်တဲ့အတွက်ကြောင့်ဘဝတည်းတစ်ခုမှာဝိညာဏလို့ဆိုတဲ့ဝိပါကစိတ်ကလေးပေါ်လာတာပြောတာအဲ့ဒီဝိပါကစိတ်လေးဟာမသေးခင်ကယူထားတဲ့အာယုံလေးရဲ့အပေါ်မှာသူကနေရအဲ့ဒီဝိပါကစိတ်လေးဟာကံဆိုတဲ့မြေလွားပေါ်မှာပေါက်ပွားတာဖြစ်လို့ကံမှန်ခਿੱတံလို့မြတ်စွာဘုရားဟောတယ်။အဲ့ဒီမှာတဏှာကနေထောက်ကူပြုတာဖြစ်သောကြောင့်တဏှာတဏီဟောဟောဘဝတည်းတစ်ခုမှာဝိညာဉ်ဆိုတဲ့မျိုးစီတွေဟာကံဆိုတဲ့မြေလွားပေါ်မှာတဏှာဆိုတဲ့ရေအစေးလေးလောင်းထိလိုက်သည့်အတွက်ကြောင့်မျိုးစီတွေကနေပြီးတော့အမြင့်ကလေးဆင်းပြီးတော့အညောက်ကလေးပေါက်လာလို့ဘဝတစ်ခုအတိရကြပြန်တာပေါ့။အဲ့ဒီသဘောကိုမြတ်စွာဘုရားကသင်္ခါရပစ္စယဝိညာဏကံတရားကဖန်တီးတာလို့ဘဝတစ်ခုမှာဒီလိုဆိုလိုတာပေါ့အဲ့တော့အဲ့ဒီနေရာမှာဘဝတစ်ခုဟာချက်ချင်းရောက်သွားတာကြားထဲမှာဘဝမရှိသို့သောဒီနေရာမှာအယူဆတွေမတူညီတာတွေရှိပေါ့ကံဆိုတဲ့ဒီလောဘပေါ်မှာဝိညာဉ်ဆိုတဲ့မျိုးစိတ်တွေ တဏှာဆိုရက်ရေစိတ်လေးလောင်းထဲလိုက်တဲ့အခါဘဝတည်တကူမှာပြန်ပြီးတော့အစာပြုတ်လာကြတယ်အဲ့ဒီအဓိပ္ပာယ်ကိုဖော်ပြလို့ရှိသလောကလုံးသက်ရှိတတ္တဝါတွေမှန်သမျှဟာသင်္ခါရပစ္စယဝိညာဏဘဝပစ္စယဇာတိတို့ဆိုတဲ့ပရိစ္ဆသမုပ္ပါဒ်ကုသလကုသမံကမ္မံဝိပါကနံခန္ဓာနံကမ္မပစ္စေနပစ္စယောကုသလံအကုသလံကမ္မံဝိပါကတာဥပနိတယပစ္စေနပစ္စယောလို့ပဋ္ဌာန်းဒေသနာတော်မှာဟောထားတဲ့အတိုင်ပရိစ္ဆသမုပ္ပါဒ်နဲ့ပဋ္ဌာန်းဒေသနာတော်မှာဟောထားတဲ့အတိုင်ဘဝတစ်ခုဟာကိလေသာရဲ့ကံရဲ့နှစ်ခုပေါင်းစပ်ပြီးတော့ထုတ်လုပ်ကြတာဖြစ်တယ်အဝိဇ္ဇာကအမှန်မသိရအောင်အာယုံရဲ့အပြစ်ကိုမမြင်အောင်ဖုံးကွယ်ပေးထားတယ်ဖုံးကွယ်ပေးထားသည့်အတွက်ကြောင့်တဏှာကတွေ့တာမှုကိုပေးလာတယ်အဲ့ဒီအချိန်မှာကံကအာယုံပေါ်မှာပြစ်ထည့်ပေးလိုက်တယ်အာယုံပြုတ်နေတဲ့စိတ်အစဉ်လေးကိုပြစ်ချပေးလိုက်တယ်အဲ့ဒီပြစ်ချပေးလိုက်သည့်အတွက်ကြောင့်ဘဝတစ်ခုကအစာပြုတ်လာခဲ့ကြတာဒီနေရာမှာတချို့ကအယူဆရှိတာရှိတယ်လူတယောက်သေဆုံးသွားပြီဆိုလို့ရှိရင်ဝိညာဉ်ကလေးကအိမ်ပေါ်ကခொနည်းရမဆင်းဘူးဆိုပြီးတော့ပြောကြတာရှိသေးတယ်နော်ဒီဘက်လူမျိုးတွေယုံကြည်တာကတော့49ရက်ဂျပန်နိုင်ငံကဂျပန်တွေလည်းပဲ spirit ဆိုတာသူတို့ယုံကြည်ကြတယ်ဒါလူမျိုးတိုင်းလူမျိုးတိုင်းတွေဟာရှိတဲ့သဘောရှိအတ္တအသက်လက်ပြဝိညာဉ်ကောင်းမြန်မာတွေကြတော့လက်ပြလို့ခေါ်ဝိညာဉ်ကောင်းလို့လက်ပြလို့လူအသက်ကလေးဟာဘဝတစ်ခုအစာပြုတ်ဖို့အတွက်ချောင်တန်းဖို့နေရာလေးတစ်ခုရှားနေတုန်းအဲ့ဒီရှားမတွေ့သေးလို့ခိတ္တခဏနားခိုတဲ့အန္တရာဘဝဆိုတဲ့ဈာကာလဘဝကလေးတစ်ခုရှိသေးတယ်လို့ဒီလိုအယူဆတဲ့ရည်ပေါ်လာခဲ့တယ်ပေါ့သို့တော်လည်းဘုရားမြတ်စွာဒေသနာတော်အရကြည့်မယ်ဆိုလို့ရှင်မတိခင်ကလေးကကျွတ်တင်ပြီးတော့ပြင်ဆင်ပြီးသားဖြစ်နေပြီမှတ်ပုံတင်လိုက်ပြီးတေကန်ဒီအချိန်မှာကံတရားကနေပြီးတော့ဘယ်ပုံကိုပို့လဲဆိုတာမှတ်ပုံတင်ထားပြီးသားပဲအဲ့ဒီပုံကလွဲချော်မှုမရှိဘဲနဲ့ရောက်သွားမှသိကြပါတယ်ဈာကာလဆိုတာမရှိပါဘဝတစ်ခုကဈာကာလဆိုတာမရှိဘူးလူဘဝကတည်သွားလို့ပြိတ္တာဖြစ်ရင်လည်းပြိတ္တာအဲ့ဒီပြိတ္တာတို့တသေးသေးရဲ့တို့လူတွေကခေါ်ပြီးတော့မကြွဘူးနဲ့ပြောနေကြတာတန်တရာကမကြွသေးရင်ကိုယ်လည်းမကြွသေးဘူးပဲเนาะတသေးသေးရဲ့မှာမကြွတဲ့တတ္တဝါမဟုတ်ဘူးအားလုံးကမကြွတဲ့ပုဂ္ဂိုလ်ရင်းကြီးပဲသို့တော့အစွဲလန်းတစ်ခုကြောင့်ကိုယ်မမြင်ရတဲ့ဘုံဘဝရောက်နေတာကြတော့ဝိညာဉ်လောကလို့လူတွေကခေါ်ကြမမြင်ရလို့ခေါ်တာပေါ့လူတွေမျက်စိနဲ့မမြင်ရတာတွေအများကြီးပဲပေါ့သို့သောကံတရားကနေစီမံဖန်တီးပေးလိုက်လို့ဘဝတွေ32ဘုံမှာရှိတဲ့ဘုံဘဝတွေတဲ့ကဘုံဘဝတစ်ခုသူဟာရောက်ရှိသွားတာပဲလူတွေနဲ့အနည်းဆုံးဖြစ်တာတော့ခေါဏကပြိတ္တာဘုံဆိုတာအဲ့လိုမျိုးပေါ့ပြိတ္တာဘဝရောက်နေပြီဆိုလို့ရှိရင်တော့စားရမယ့်တောင်းရမယ့်နေစရာမရှိစားစရာမရှိအပြိတ္တာဘုံရောက်တယ်ဆိုရင်နည်းနည်းတော်သေးတယ်လို့ခေါ်သူလည်းဆိုတာနှစ်ပုံကြံသေးတယ်ငရဲနဲ့တရိစ္ဆာန်ဟောပြိတ္တာဘုံရောက်တဲ့ပုဂ္ဂိုလ်ကအမျှလေးဝေလို့သာဓုခေါ်လိုက်ရင်ကောင်းကောင်းမွန်မွန်နေလို့ရသေးတယ်ပေါ့တရိစ္ဆာန်တို့ငရဲတို့ဆိုတာတော့မသိမချင်းကာမကုံမချင်းသွားရောဒီတိုင်းပဲဒုက္ခခံရမယ်ပေါ့အေးဒါကြောင့်မို့လို့ဘုန်းကြီးတို့တွေဟာကြိုကြိုတင်တင်သင်္ခါရပစ္စယဝိညာဏကံတရားတွေဖန်တီးလို့ပရိသေစိတ်လေးနဲ့အကျိုးဝိပဿိတ်တွေဟာဖြစ်ပေါ်လာရတယ်ဆိုတာရသော်ဘုရားရဲ့ဒေသနာတော်ကိုမှတ်သားနားလည်ပြီးပဋ္ဌာန်းဒေသနာတော်မှာပါတဲ့အတိုင်းကုသိုလ်ကံအကုသိုလ်ကံတွေကအကျိုးတရားကိုကာမပစ္စည်းနဲ့ခြေစွပြုတယ်ဥပနိတယပစ္စည်းနဲ့ခြေစွပြုတယ်ဒီစွမ်းရည်တွေကိုအသုံးပြုပြီးတော့အခုလိုဝိညာဏဆိုတဲ့အကျိုးတရားကိုဖန်တီးပေးနေတာပါလားလို့အကြောင်းနဲ့အကျိုးကိုဆင်ញင်တုံစင်ញင်သိမြင်ကြပြီးတဲ့အခါမှာတို့တွေမကောင်းတဲ့အကြောင်းတရားကိုလုပ်ပြီးလို့ရှိရင်မကောင်းတဲ့အကျိုးတရားတွေရမှာဖြစ်တယ်။ဒါကြောင့်မကောင်းတဲ့အကျိုးတရားအကြောင်းတရားတွေကိုရှောင်ရှားလို့က ကောင်းတဲ့အကြောင်းတရားတွေကိုရအောင်ကြိုးစားမှတော်မယ်လို့ကိုစီကိုစီသိမြင်တဲ့ဉာဏ်နဲ့ကောင်းတဲ့အကျိုးအကြောင်းတရားတွေအကျိုးတရားတွေကိုရရှိနိုင်တဲ့ကောင်းတဲ့အကြောင်းတရားကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတ္တဝါများစွာ
เ
ยยังกว่า
เยยังกว่า
ท่านน่าจะว่าสิ
ท่านน่าจะว่าสิ
ตัตวะมะสวา
ตัตวะมะสวา
เยยังกว่า
เยยังกว่า
ท่านน่าจะว่าสิ
ท่านน่าจะว่าสิ
มิตรายิจัง
มิตรายิจัง
สงฆาภัง
สงฆาภัง
เยยังจะว่าสิเยยังจะว่าสิมิตรายิจัง
มิตรายิจัง
สงฆาภัง
สงฆาภัง
ยินยันจะวาสิ
ยินยันจะวาสิ
ตัสสิจัมมา
ตัสสิจัมมา
สิฉันนา
สิฉันนา
โลยาสันดะปิวาสิ
โลยาสันดะปิวาสิ
ตัสสิจัมมา
ตัสสิจัมมา
สิฉันนา
สิฉันนา
โลยาสันดะปิวาสิธัมโมตระังปิเวทวานะวิทาตะเวตมุหะตาอัสรามราติติภาวนิพพานังยันตุตาโรธัมโมตระังโลภะโทสะโมหะสิ่งต้องเก็บเปี่ยวจีเตยาเสโกปิเวทวาวันตาชื่นปะตอกจายะอนาจายะกุนโนจอกวิทาตะเวปูชาญิณองกิเลสาอเสยตะหุตะมยะโรติသဘောတော်ပင်ကြပေတွင်ရေမတင်တကဲ့သို့ကင်းစင်လွင်ပြောင်းပေမရောက်အောင်ပဲပြောင်းအပ်ကုန်သည်ဟွန်တူစင်စစ်မသွေဖြစ်ကြပါစေကုန်သတည်းအစရမရံအိုခြင်းလဲကွာနာခြင်းလဲကင်းသည်ခြင်းလဲရှင်းတတ်သောဒိဋ္ဌိဝံကိလေသာဟုဘုခသင်ကင်းကြီးရာအစဉ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အေးမြို့တော်သို့သာရဝတ္တရာချက်ခင်စိတ်ကောင်းဝิญญาသူတော်စင်များတို့သည်ယန္တုပါရမီအစဉ်စဉ်မြင့်လေမြင့်၍မလင့်ပုံသည်ဆိုင်ရောက်တော်မူကြပါစေကုန်